Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်ဗိုလ်တော်နေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းဒိုမီတာ24.25 32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မအီတန်စမဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။လူဝင်မှုဆိုင်ရာသမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုဖက်ဒရယ်တရားသူကြီးတူကဆိုင်းငံ့ထားတာဥပဒေကြောင့်ရခိုင်လုံမှုရှိမှရှိအမေရိကန်ယူကန်တရားရုံးတစ်ခုကဒီသတင်းပတ်တွင်ဆုံးဖြတ်ပွဲရှိပါတယ်။လူဝင်မှုဆိုင်ရာကိုရှော့ချကန့်သတ်မဲ့ဥပဒေမူကြမ်းတစ်ခုကို Republican ထက်လွတ်တော်အမတ်2ဦးအဆိုပြုဖို့ပြင်နေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရရဆက်ဆက်ပြုမှုခံနေရတယ်ဆိုတာပေါ်ပုံရန်မင်းကြီးကဒီကနေ့ဝတ်ပြုဆုတောင်းပေးပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းညပြီးမှာတော်တာရှင်နေနာဆင်ကြားမှာကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာရေပိုင်တဲ့အတွက်မှာဘင်္ဂလားဒေ့ရှ်ငါးဖက်လှေတွေကိုမြန်မာရေတပ်ဘက်ကချိန်းချောက်ပစ်ခတ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့
ဒီပိုင်နဲ့တဲ့ဟိုသူတို့လာပြီးတော့ဟိုကျူးကျော်ပြီးတော့ဒါငါးလာဖမ်းတဲ့အတွက်ကြောင့်မို့လို့သူတို့ကိုခေါင်းစစ်စစ်ဖို့အတွက်ကိုဒါကျွန်တော်တို့ဒီဘက်မှာဒီလက်မြေ
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အထူးလုံခြုံရေးရဲမှူးကြီးတနင်္ဂနွေကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင်ထိုင်းနိုင်ငံမှာအသက်မပြည့်သေးသူတွေပါဝင်တဲ့မြန်မာနိုင်ငံသားအမျိုးသမီးတွေဖမ်းဆီးခံရတဲ့တဲ့တင်ဆရာတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာတဲ့တင်တွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ။
မွတ်စလင်လူဦးရေအများဆုံးရှိတဲ့နိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်တားမြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ပြီးခဲ့တဲ့လအမိန့်ကိုဖက်ဒရယ်တရားသူကြီးတူကဆိုင်းငံ့ထားတာမှာဥပဒေကြောင့်ရခိုင်လုံမှုရှိမရှိဆိုတာကိုဒီသတင်းပတ်အတွင်းဆုံးဖြတ်ဖွယ်ရှိတယ်လို့ဆန်ဖရန်စစ္စကိုအခြေစိုက်အမေရိကန်အယူခံတရားရုံးတစ်ခုကပြောပါတယ်။လူဝင်မှုဆိုင်ရာသူ့ရဲ့အမိန့်ကိုတရားရုံးကဆိုင်းငံ့တာဟာနိုင်ငံရေးပြောကားကြောင့်ဖြစ်တယ်လို့သမ္မတထရန့်က Twitter မှာဒီကနေ့ရေးပြီးကန့်သတ်ချက်တွေတော့မရှိဘူးဆိုရင်နိုင်ငံလုံခြုံရေးထိခိုက်နေတယ်လို့သတိပေးလိုက်ပါတယ်။အမေရိကန်တရားရေးဌာနကရှေ့နေတူနဲ့ဝါရှင်တန်နဲ့မင်နီဆိုတာပြည်နယ်တွေကိုကိုစားပြုတဲ့ဝှလွန်တော်ရတူတို့ကတရားသူကြီး3ဦးပါအယူခံတရားရုံးမှာအင်္ဂါနေ့ကတယ်လီဖုန်းကနေတဆင့်ရှောက်လက်ချက်တွေပေးကြပါတယ်။သမ္မတထရမ့်ရဲ့အမိန့်ဟာကွန်ဂရက်လွှတ်တော်နဲ့အခြေခံဥပဒေကအနှင်းထားတဲ့သူ့ရဲ့လုပ်ပိုင်ခွင့်အာဏာပေါင်းထဲမှာရှိတဲ့အကြောင်းအမေရိကန်ပြည်ထောင်စုကိုလာဖို့ပြည်ဝင်ခွင့်ဗီဇာလိုအပ်တဲ့ခီးသွွားတွေကိုဆန်းစစ်တာမှာတင့်တော်တဲ့စည်းကမ်းတွေချမှတ်ဖို့ခွင့်ပေးထားကြောင်းအဆိုအရှိနေ August Flinch ကရှောက်လက်ချက်ပေးပါတယ်။ကွန်ဂရက်လွှတ်တော်နဲ့အရင်သမ္မတအိုဘားမားအဆိုရလက်ထက်တုန်းကဆိုမာလီယာ၊ဆူဒန်၊အီရန်၊အီရတ်၊လေဗျာ၊စီးရီးယားနဲ့ယီမန်နိုင်ငံတို့ကိုအာဏာပိုင်တွေအနေနဲ့စိုးရိမ်ရတဲ့နိုင်ငံတွေဖြစ်သတ်မှတ်ခဲ့ကြောင်းအဲ့ဒီနိုင်ငံတွေဟာအကြမ်းဖက်ဝါဒအန်ဒရယ်ရှိတဲ့ဒါမှမဟုတ်အကြမ်းဖက်ဝါဒီတွေကိုလှုပ်ရှားခွင့်ပေးထားတဲ့နိုင်ငံတွေဖြစ်တာကြောင့်ပါပဲလို့ရှင်းနေဖလန့်ကရှောက်လဲပါတယ်။အပြေအဝဆန်းစစ်မှုမရှိဘဲပြည်သူငွေပိတ်ပင်ကန့်သတ်ချက်ကိုပြန်ချပြီးနိုင်ငံကိုဗျံပရာပြန်ဖြစ်အောင်လုပ်နေတယ်လို့တစ်ဖက်ရှိနေကရှောက်လဲပါတယ်
။အမေရိကန်အထက်လွှတ်တော်မှဂျက်ဆက်ရှင်ကိုရှင်းနေချုပ်အဖြစ်အတည်ပြုခံထားရေးအထက်လွှတ်တော်မှဒီကနေ့ညနေပိုင်းမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အထက်လွှတ်တော်မှ Republican အမတ်ကအများစုဖြစ်ပြီးထောက်ခံမဲ့ထက်ဝက်ကျော်ရယုံနဲ့ Mr. Session ကိုအတီးပြုခံထားနိုင်မှာပါ။လူမှုကြီးကြပ်ရေးပိုင်းနဲ့လူမှုအခွင့်ရေးပိုင်းမှာ Mr. Session ရဲ့အဓိကပြောဆိုအတိတ်ကပြောဆိုလှုံ့ဆော်ချက်တွေအပေါ် Democrat အမတ်တွေကအပြင်းအထန်မေးခွန်းထုတ်ခဲ့သလိုတရားဥပဒေစိုးမိုးရေးထက်နိုင်ငံရေးကိုရှေ့တန်းတင်လုပ်မဲ့သူဖြစ်ပြီးတော့သမ္မတ Trump နဲ့သိပ်နီးကပ်လွန်းတယ်လို့လည်းဆိုကြပါတယ်။Republican တွေကတော့သူ့ရဲ့အထက်လွှတ်တော်အမတ်သက်တမ်းကသူ့ရဲ့ဖြောက်မှမှန်ကန်မှုကိုပြနေတယ်လို့ဆိုပြီး Mr. Session ဘက်ကခုခံကာကွယ်ပြောဆိုပါတယ်။ Mr. Session နဲ့ပတ်သက်လို့ဆွေးနွေးကြတာမှာအထက်လွှတ်တော်စီကံသတ်မှတ်ချက်တွေကိုအသုံးပြုပြီး Democrat တွေကအချိန်ဆွဲခွက်ချတာကြောင့်အတီးပြုတ်ခံထားရေးမဲခွဲဖို့နှောင့်နှေးနေကြတာပါ
။ American လူဝင်မှုကြီးကြပ်ရေးစနစ်ကိုပြောင်းလဲမှုကြီးတွေလုပ်ပြစ်မဲ့ဥပဒေမူကြမ်းတရက်ကိုပူးတွဲရေးဆွဲနေတယ်လို့ Republican အထက်လွှတ်တော်အမတ်2ယောက်ကပြောပါတယ်။နှစ်စဉ်နိုင်ငံတွင်းဝင်ဝင်ပြုတဲ့နိုင်ငံသားအရေးအတွက်ကို50ရာခိုင်နှုန်းအထိလျှော့ချပြဖို့လုပ်နေကြတာပါ။နှစ်စဉ်ရွှေပြောင်းနေထိုင်ခွင့်ပြုသူအရေးအတွက်ကိုတသန်းကနေ5သိန်းအထိလျှော့ချဖို့ဥပဒေမူကြမ်းထဲမှာပါမယ်လို့တချို့ကခန့်မှန်းထားပါတယ်။ဒီအဆိုဟာ Conservative တွေပိတ်ပင်ကန့်သတ်ရေးဦးစားပေးခြင်းနဲ့အဖွဲ့တွေကဆယ်စုနှစ်ပေါင်းများစွာမဟုတ်တော့မှနှစ်အတော်ကြာလှုံ့ဆော်ပြောဆိုလာတဲ့အဆိုဖြစ်ပြီး Federal ဆိုရရဲ့မူဝါဒတွေနဲ့လိုက်လျောညှိထွေဖြစ်မဲ့သဘောရှိပါတယ်။ဒီဥပဒေမူကြမ်းကိုထက်လွှတ်တော်အမတ်တွေဖြစ်တဲ့ Tom Cotton နဲ့ David Perdue တို့ကအဆိုပြုတင်သွင်းဖို့လုပ်နေကြတာပါဥပဒေမူကြမ်းထဲမှာရွှေပြောင်းနေထိုင်သူတွေရဲ့မိသားစုတွေကိုဝင်ဝင်ပြုတဲ့ပေါ်ကန့်သတ်ဖို့အမြဲတမ်းနေထိုင်ခွင့်ပြုတဲ့ Diversity Visa ကန့်ဆတ်မဲ့အစီအစဉ်ကိုရပ်ပစ်ဖို့နဲ့ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်အသိမှတ်ပြုကတ်ပြားလျှောက်ထားရယူတဲ့လုပ်ငန်းစဉ်ကိုပိုပြီးခက်ခဲအောင်လုပ်ဖို့စတဲ့အချက်တွေပါဝင်ပါမယ်ဂျော်ဂျီယာထက်လွှတ်တော်အမတ် Perdue နဲ့ Arkansas ထက်လွှတ်တော်အမတ် Cotton တို့ကသူတို့ရဲ့ဥပဒေမူကြမ်းကိုဒီနေ့အတွင်းအထက်လွှတ်တော်မှာဆွေးနွေးဖို့မျှော်လင့်ထားတယ်လို့ပြောပေမဲ့ခက်မြန်မြန်ပြီးလိမ့်မယ်လို့တော့ခံမှန်းမထားတဲ့အကြောင်းအင်္ဂါနေ့ကပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အီရန်ဘာသာရေးခေါင်းဆောင်ရဲ့စိန်ခေါ်ပြောဆိုမှုတွေနဲ့ပတ်သက်လို့အီရန်ခေါင်းဆောင်အယာထိုလာအလီခါမေနီအနေနဲ့အမေရိကန်မှာသမ္မတတစ်တာဝန်ယူနေပြီဆိုတာကိုနားလည်သင့်တယ်လို့သမ္မတအင်ဗျူရောကတုံ့ပြန်လိုက်ပါတယ်။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးတွေနဲ့အီရန်နိုင်ငံသား2015ခုနှစ်ကရထားတဲ့နျူကလ িয়ার ရေးသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်မှာကိုသမ္မတထရန့်အနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့အင်ဗျူရောပြောခွင့်ရရှောင်းစပိုက်ဆာကအင်ကာနစ်ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်။ဇန်နဝါရီလ29ရက်နေ့ကအီရန်ရဲ့ဒုံးကျည်စမ်းသပ်မှုဟာဒေသလုံခြုံရေးကိုထိပါစေတယ်လို့အမေရိကန်အတွက်ချင်းချောက်မှုဖြစ်တယ်လို့အမေရိကန်ဘက်ကဒီစမ်းသပ်မှုကိုအပြင်းအထန်ကန့်ကွက်ခဲ့ပါရယ်။ဒီအပေါ်မှာအီရန်ဘာသာရေးခေါင်းဆောင်ခါမေနီကပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပြောဆိုပြီးလာမယ့်ဖေဖော်ဝါရီလ10ရက်နေ့အီရန်အစ္စလာမ်တော်လှန်ရေးနှစ်ပတ်လည်နေ့မှာအမေရိကန်ဘက်ကတံပြန်ချင်းချောက်မှုတွေကိုအီရန်လူထုကဘလို့တုံ့ပြန်မလဲဆိုတာမြင်ရစီမယ်ဆိုပြီးအီရန်ဘာသာရေးခေါင်းဆောင်ကပြောဆိုခဲ့ပါတယ်ရှင်
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရဲရဲဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေပေါ်ပိုယမ်မင်းကြီးဖရန်စစ်ကဒီကနေ့အပြင်းအထန်ဝေဖန်လိုက်ပါတယ်။သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကြတာတသက်ကြောင့်နှိမ့်ဆက်ညှဉ်းပန်းခံရအသက်ခံနေကြရတဲ့အတွက်သူတို့အတွက်ဝမ်းဝန်းဆုတောင်းပေးကြပါစို့လို့ပိုယမ်မင်းကြီးကမိန့်ပါတယ်
။ Io vorrei pregare con voi oggi in modo speciale per i nostri fratelli e sorelle Rohingya, questi cacciati via dal Myanmar, che vanno da una parte all'altra.
ကျွန်တော်တို့ရဲ့ရိုဟင်ဂျာညီကိုမောင်နှမတွေအတွက်ဒီကနေ့အထူးနီးလန်းတစ်ခုနဲ့အတူတကွဆူတောင်းပေးကြပါတယ်။သူတို့ဟာမြန်မာနိုင်ငံကနေနှင်ထုတ်ခံရဘယ်သူကားမှလက်မခံကျင်တဲ့အတွက်တနေရာကနေတနေရာရွှေ့ပြောင်းသွားလာနေကြပါတယ်။ဒါပေမဲ့သူတို့ဟာငြိမ်းချမ်းတဲ့လူကောင်းတွေပါ။သူတို့ဟာခရီးယန်ဘာသာဝင်တွေမဟုတ်ပါဘူး။သူတို့ဟာလူကောင်းတွေပါသူတို့ဟာကျွန်တော်တို့ရဲ့ညီကိုမောင်နှမတွေပါလို့ပိုယမ်းမင်းကမိန့်ပါတယ်ဗာတီကန်နန်းတော်မှာစုဝေးရောက်ရှိနေသူတွေနဲ့အတူဒီကနေ့လုပ်တဲ့ဝတ်ပြုဆုတောင်းပွဲတွင်ပိုယမ်းမင်းကအဲ့လိုမိန့်ကြားသွားတာပါအဲ့ဒီရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့သုံးနှုန်းပြောဆိုသလိုနိုင်ငံတကာကလည်းအဲ့လိုခေါ်ဝေါ်သုံးဆဲကြပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့အရင်ဦးသိန်းစိန်အစိုးရလက်ထက်ကပင်ဂလီလို့ခေါ်ဝေါ်သုံးဆဲပါတယ်လက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပြောဆိုသုံးနှုန်းပါတယ်ရခိုင်ပြည်နယ်မှာလူမျိုးရင်းတပ်တွေကရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်တာလူစုလူဝေးနဲ့မရင်ကျင့်တာရွာတွေကိုမီးရှို့တာတွေလုပ်ခဲ့ကြတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရကစာတစ်ခုထဲမှာဖော်ပြခဲ့ပြီးတဲ့နောက်ပိုယမ်မင်းကြီးကကြိုတင်ပြင်ဆင်မထားပဲဒီကနေ့မိန့်ကြားဆုတောင်းပေးတာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်ငါးပန်းလေတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့ကပစ်ခတ်တာကြောင့်တဦးတည်ဆုံးပြီးနှစ်ဦးဒဏ်ရာရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကမြန်မာအစိုးရကိုအကြောင်းကြားပါတယ်အသက်26နှစ်အရွယ်ငါးဖန်သမားနူရူလ်အာမင်တည်ဆုံးခဲ့ရပြီးနှစ်ဦးထံရရခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်ဒေတာကန်တွေငါးဖန်သမားတွေနဲ့ဘင်္ဂလားဒေ့ရှ်ရဲတို့ကပြောပါရယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နပ်မြစ်အတွင်းမြန်မာတပ်မတော်ကပြီးခဲ့တဲ့တနင်္လာနေ့ကင်းလက်ဒုံမှာတရားမဝင်ငါးဖန်ဆက်လေတွေကအကြမ်းဖက်ဖို့ဝိုင်းလာတဲ့အတွေ့ဟန်တာပစ်ခတ်ခဲ့တာလို့မြန်မာအစိုးရကတုံ့ပြန်ပါရယ်မောင်တော်မျိုးနဲ့ကရင်ချောင်းနဲ့ညောင်ချောင်းကြားမှာဘင်္ဂလားဒေ့ရှ်ငါးဖန်းဆက်လေရှစ်ဆင်းလောက်မြမရေပိုင်နဲ့ထဲငါးခိုးဖန်းနေတာကိုတွေ့ခဲ့လို့အနီးဆုံးလေကိုစစ်ဆေးဖို့ချင်းကတ်တာမှာငါးဖန်းဆက်လေတွေကအန်ဒီယပြုတ်ဖို့ဝိုင်းရံတိုးကပ်လာခဲ့တဲ့အတွက်လက်နက်ငယ်နဲ့နှစ်ချက်ပစ်ခဲ့တယ်လို့လည်းမြမဘက်ကပြောပါရယ်ဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်ငါးဖန်းလေတွေထွက်ပြေးသွားတယ်လို့ဆိုပြီးအဖြစ်မှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးနေတဲ့အကြောင်းမြမအစိုးရကသတင်းထုတ်ပြန်ထားပါရယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာနိုင်ငံတကာကြက်ချင်ဤဖွဲ့ ICRC ရဲ့အာဖဂန်ဝန်ထမ်း6ဦးထဲမှနေကို IS စစ်သွေးကြွတွေကတပ်ပစ်လိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Khostipa ခရိုင်မှာဒီကနေ့တိုက်ခိုက်မှုအတွင်းနောက်ထပ် ICRC ဝန်ထမ်း2ဦးကိုလည်း IS တွေကဖမ်းသွားတယ်လို့ George Jan ပြည်နယ်ဆိုရအဖွဲ့ပြောခွင့်ရ Reza Gafuri က VOE ကိုပြောပါတယ်။ ICRC ဝန်ထမ်းတွေဟာခရိုင်တွင်းကလက်သမားမိသားစုတွေစီကိုတရိစ္ဆာန်အစားအစာတွေတော့ပို့ရင်းသူတို့ရင်နှန်းကို IS တွေကခြုံခိုတိုက်ခိုက်တာလို့ပြောပါတယ်။ဒီဖြစ်ရပေါ်အထူးပဲထိတ်လန့်တုန်လှုပ်ရတယ်လို့ ICRC ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပြီး George Jan KI မှာ ICRC ဝန်ထမ်း6ယောက်သေဆုံးပြီးတော့2ယောက်ပျောက်ဆုံးနေတယ်ဆိုတာအတည်ပြုထားပါတယ်။ အင်္ဂါနေ့ကကာဘူးမြို့တော်မှာဒေကန်ဘုံခွဲတက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့လည်း IS အဖွဲ့ကကြေညာထားပြီးဘုံခွဲသူဟာထာဂျစ်ဆိုသူဖြစ်တယ်လို့ပြောထားပါတယ်။ကာဘူးမြို့တော်ကအဲ့ဒီတက်ခိုက်မှုမှာလူ22ယောက်တဲ့မနေ့တည်ဆုံးပြီးအယောက်40ဒဏ်ရာရသွားပါတယ
်။ IS အစွန်းရောက်အဖွဲ့ကတင်ထားတဲ့ Elbat မြို့ပတ်ဝန်းကျင်ကမဟာဗျူဟာကျတဲ့တောင်ကုန်းတွေကိုတူရကီရဲ့ထောက်ကူမှုနဲ့ဆီးရီးယားသဘုံအဖွဲ့တွေကထိန်းချုပ်လိုက်ပြီလို့တူရကီစစ်ဖက်ကဒီကနေ့ပြောပါတယ်။တူရကီတပ်ဖွဲ့တွေနဲ့မဟာမိတ်ဆီးရီးယားသဘုံတွေကအင်ကာနဲ့နှောင်းပိုင်းမှာစစ်ဆင်ရေးတစ်ခုကိုစခဲ့ပြီး Elbat မြို့ပြင်အနောက်ဖက်ကနယ်မြေတွေကိုသိမ်းပိုက်လိုက်တယ်လို့ဆီးရီးယားစစ်ဘုတ်အခြေအနေကိုစောင့်ကြည့်နေတဲ့ဗီတင်အခြေစိုက်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်အဲ့ဒီမြို့ဟာဆီးရီးယားမြောက်ပိုင်းမှာအဓိကကျတဲ့ဒေသတစ်ခုဖြစ်ပြီးအဖွဲ့ပေါင်းစုံပတ်သက်နေတဲ့ပြည်ပခါမှာအဓိကအာရုံစိုက်နေကြတဲ့ဒေသတစ်ခုအဖြစ်ပိုပြီးအရေးပါလာနေတာပါဆီးရီးယားတပ်ဖွဲ့တွေဟာအယ်ဘတ်မြို့တောင်ဘက် 3.5 ကီလိုမီတာအကွာလောက်ထိရောက်နေပြီလို့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တူရကီနဲ့သဘုံအဖွဲ့တွေကမြို့ရဲ့မြောက်ဘက်ကနေတက်လာနေကြပြီးဆီးရီးယားခတ်လက်နက်ကင်တပ်တွေကအရှင်းနဲ့အနောက်ကနယ်မြေတွေကိုထိန်းချုပ်ထားပါတယ်အဲ့ဒီအုပ်စုတွေအလုံးဟာ IS အစွန်းရောက်တွေကို Elbat မြို့ကနေတိုက်ထုတ်ပစ်ဖို့လုပ်နေကြတာဖြစ်ပေမဲ့စစ်သွေးကြွတွေထွက်သွားပြီးတဲ့နောက်ပိုင်းဘာဖြစ်မဲဆိုတာကတော့အပြေမထွက်သေးတဲ့ကိစ္စရပ်တစ်ခုဖြစ်နေပါတယ
်။ရုရှားတိုက်ခိုက်ခေါင်းဆောင် Alexei Navalny အပေါ်အလွဲသုံးဆောင်မှုနဲ့ဆိုင်းငံ့ထောင်ဒဏ်၅နှစ်ကိုရုရှားတရားသူကြီးတူကချမှတ်လိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်အရနောက်နှစ်သမ္မတရွေးကောက်ပွဲမှာ Mr. Navalny ဝင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူး။ Navalny ကတော့ပြစ်ဒဏ်ကိုအယူခံဝင်မယ်လို့ပြောသလိုသမရပူတင်ကသာနောက်သက်တန်းအတွက်ယူကော့ဘဲဝင်ဖို့ဆုံးဖြတ်ရင်တော့သူလည်းဝင်ပြိုင်မှာပဲလို့ပြောထားပါတယ်။ဒီစီရင်ချက်ကြောင့်နောက်နှစ်သမရယူကော့ဘဲမှာမစ္စတာနေဗယ်နီဝင်ရောက်ရှင်ပြိုင်ဖို့ရာတတ်မှတ်အရေးချင်းနဲ့ကိုက်ညီတော့မှာမဟုတ်ဘူးဆိုတာကိုသူ့ရဲ့ရှင်းနေကိုကိုကာဘီ Interfax သတင်းဌာနကပြောပါတယ်။ရုရှားနိုင်ငံပိုင်ကော်ပိုရေးရှင်းကြီးတွေမှာလီလန်မှုတွေကိုဖွင့်ချပြောဆိုတာကြောင့်မစ္စတာနေဗယ်နီကိုအရင်ဆုံးလူသိများလာတာပါ။မစ္စတာပူတင်သမရအဖြစ်ပြန်ယူခဲ့ချိန်2017နဲ့2012ခုနှစ်တွေကဆန္ဒပြပွဲတွေမှာသူဟာခေါင်းဆောင်တူဦးဖြစ်ပါတယ်။တရားစီရင်မှုကနေဘယ်လိုဆုံးဖြတ်ချက်မျိုးထွက်လာပါစေနိုင်ငံရေးမှာဆက်ပြီးပါဝင်သွားမယ်လို့မစ္စတာနေဗယ်နီကအစောပိုင်းမှာပြောထားပါဗျ။ပြီးခဲ့တဲ့နှစ်မှာဗီယက်နမ်နိုင်ငံကိုဝင်တဲ့ကမ္ဘာလက်ခီးသွားခီးတဲ့တွေတဲ့တရုတ်နိုင်ငံကအများဆုံးဖြစ်တာကြောင့်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာညှင်းပွားတာတပိုင်းနဲ့ကြည်ပြီးမယုံကြည်ကြတာတွေကြောင့်ထိခိုက်နေတဲ့နှစ်နိုင်ငံဆက်ဆံရေးပြန်ကောင်းလာစေနိုင်တဲ့အချက်တစ်ခုဖြစ်နေပါဗျ။ဇန်နဝါရီလမှာဗီယက်နမ်ကိုသွားတဲ့တရုတ်ခီးသွားအရေးအတွက်ဟာ2,000,000တိရှိတာကြောင့်တလာအတွင်းတခြားနိုင်ငံတွေကဝင်တဲ့ခီးသွားအရေးအတွက်ရဲ့4ပုံတပုံလောက်ရှိပါတယ်။တရုတ်ခီးသွားအရေးအတွက်ဟာ2016ခုနှစ်ဇန်နဝါရီလကတည်းကစရင်68ရာခိုင်နှုန်းတိုးလာတယ်လို့ဗီယက်နမ်အစိုးရထုတ်ပြန်တဲ့ကိန်းဂဏန်းတွေကိုကိုးကားပြီးနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာဘင်္ဂလားဒေ့ရှ်ငါးဖက်လှေကိုမြန်မာရေတပ်ဘက်ကချင်းချောက်ပစ်ခတ်ခဲ့တဲ့အကြောင်းတင်ဆက်ပေးပါမယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာရေပိုင်တဲ့အတွင်းဝင်ရောက်ငါးဖမ်းကြတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေတွေကိုမြန်မာရေတပ်ဘက်ကချင်းချောက်ပစ်ခတ်ခဲ့လို့ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့သိရပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုကန့်ကွက်စာပေးပို့ထားပြီးတော့ဖြစ်စဉ်အသေးစိတ်ကိုတော့ဆက်လက်စုံစမ်းဆဲဖြစ်တယ်လို့မြန်မာအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကိုရှားပေါင်ကစုံစမ်းမေးမြန်းထားပါတယ်
ပြီးခဲ့တဲ့တနင်္လာနေ့ညပိုင်းကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အနှံ့မြစ်အတွင်းဝင်ရောက်ငါးခုဖမ်းခဲ့တဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေတွေကိုမြန်မာရေတပ်က6လံပစ်ခတ်ရမှာဘင်္ဂလားဒေ့ရှ်ငါးဖမ်းသမားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတယ်လို့ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ကအကြောင်းကြားလာတယ်လို့မြန်မာဘက်ကထုတ်ပြန်ပါတယ်မြန်မာရေတပ်ဘက်ကနှံ့မြစ်အတွင်းကင်းလှည့်နေချိန်မှာပဲမောင်တော်မြို့နယ်ထက်ကကရင်ချောင်းနဲ့ညောင်ချောင်းအကြားမှာဘင်္ဂလားဒေ့ရှ်ငါးဖမ်းလေ၈စင်းခန့်တွေ့ရှိပြီး၅စင်းဟာမြန်မာရေပိုင်နဲ့ထဲဝင်ရောက်ငါးဖမ်းနေတာမို့ရေတပ်က၆လမ်းပစ်ခတ်ခဲ့တာလို့မြန်မာဘက်ကပြောပါတယ်။ဒီ၅စင်းကိုစစ်ဆေးဖို့တွားစဉ်မှာငါးဖမ်းလေတွေဘက်ကနေအန်ဒီရဲ့ပြုမဲ့ဟန်မျိုးရတာမို့၆လမ်းပစ်ခတ်ရတာလို့ဆိုပါတယ်။ဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အထူးလုံခြုံရေးရဲမှူးကြီးတက်နိုင်က VOA ကိုအခုလိုရှင်းပြပါတယ်။
ဟုတ်ကြခင်ဗျာပြီးခဲ့တဲ့တရက်မြက်ကဒီကျွန်တော်တို့ဒီနတ်မြက်ထဲမှာပေါ့နော်နတ်မြက်ထဲမှာအဲဒီငါတိပြက်ကအဲဟိုတက်ဒီငါဖမ်းတယ်လင်းကား၆ဒီ9စီလောက်ပေါ့ကျွန်တော်တို့ဒီဘက်ဒီဘက်နတ်ထဲမှာသူတို့ဟိုငါဖမ်းတယ်ငါဖမ်းတဲ့အဲအတွက်ကြောင့်မလို့ကျွန်တော်တို့ကနေပြီးတော့ဟိုတက်တားတာပေါ့ထိန်းတာပေါ့အမှန်မှန်သူတို့လာပေါ့ဗျာဟိုစီစစ်မလို့ပေါ့နော်ကျွန်တော်တို့ကအဲ့ဒါလေးစီစစ်ဖို့ဆိုပြီးတော့လမ်းခေါ်တယ်ခေါ်တဲ့ခါကျတော့သူတို့ကမလာတဲ့အပြင်ကိုကျွန်တော်တို့တပ်ဖွဲ့ဝင်တွေကိုရန်မူမဲ့ပုံစံမျိုးလုပ်တဲ့အတွက်ကြောင့်မလို့၆လမ်းပစ်ခတ်လိုက်တာတော့ရှိတယ်သူတို့ဒီကဒဏ်ရာရပိုင်ညာတွေတော့ကျွန်တော်မသိဘူးကျွန်တော်တို့ဒီကဒီပိုင်နဲ့တဲ့ကိုသူတို့လာပြီးတော့ဟိုကျူးကျော်ပြီးတော့ဒါငါးလဖမ်းတဲ့အတွက်ကြောင့်မလို့သူတို့ကိုခုံစီစစ်ဖို့အတွက်ကိုဒါကျွန်တော်တို့ဒီဘက်မှာဒီနတ်မြေအေးလုံညွေးတာဝန်ကြတဲ့ရေတဲ့ကင်းလက်ရင်ရန်တွေပြီးတော့လှမ်းခေါ်တယ်ခေါ်တဲ့အတွက်ကြောင့်မလို့သူတို့မ လာဘူးမလာရတဲ့အပြင်ကိုကျွန်တော်တို့ဒီကင်းလဲတဲ့ဘက်ကိုရံမူတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့၆လမ်းပြစ်ခတ်တယ်အဲ့လောက်ထိတော့သိရတယ်အဲ့သတင်းကိုကျွန်တော်တို့အထက်ဌာနကိုတင်ပြထားတယ်ပြီးရင်ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့ကန့်ကွက်စာပို့ထားတယ်ဘင်္ဂလားဒေ့ရှ် PGB ဘက်ကိုလည်း
သူတို့ဘက်ကပေးပို့ထားတဲ့ကန့်ကွက်စာနဲ့ပတ်သက်လို့အခုအချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပြန်ချက်တစုံတရာရှိမရှိမသိရသေးဘူးလို့လည်းရေမူကြီးတနိုင်ကပြောပါရယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ငါးဖမ်းလေတွေဟာအရင်နှုန်းကလည်းမြန်မာရေပိုင်တဲ့ထက်ကိုဝင်ရောက်ငါးဖမ်းတာတွေရှိတဲ့အတွက်ခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ရတာမျိုးတွေရှိတယ်လို့ရေမူကြီးတနိုင်ကပြောပါရယ်။အဲ
့ဒါမျိုးကတော့ရှိတာပေါ့ရှိလို့လည်းကျွန်တော်တို့ကဒီချောင်းပေါ့ဝါဒီမှာကင်းလို့ပြီးလို့ရှိရင်ရေရင်လှည့်ကင်းလို့ပါလို့ရှိတာပေါ့နော်။သူရေပိုင်ထဲမှာဖမ်းတာပြဿနာမရှိဘူးကျွန်တော်တို့ဒီဘက်ရေပိုင်ထဲမျိုးရောက်နေတဲ့ခါမျိုးကြတော့ကျွန်တော်စီစစ်ရတာမျိုးရှိတာပေါ့နော
်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတော့မြန်မာရေတပ်ကဘင်္ဂလားဒေ့ရှ်ရေပိုင်ထဲထဲဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပြီးပစ်ခတ်မှုကြောင့်အသက်26နှစ်အရွယ်ငါးဖမ်းသမားနူရိုအမင်တည်ဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရေတပ်ဖွဲ့ဘက်ကပြောတဲ့အကြောင်း Reuters သတင်းဌာနမှဖော်ပြထားပါတယ်မြန်မာဘက်ကတော့ဖြစ်စဉ်အပေါ်မှာအသေးစိတ်စုံစမ်းနေတယ်လို့ဆိုပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာနယ်စပ်မြင်းအငင်းပွားမှုတချို့ရှိတယ်လို့ရခိုင်ပြည်နယ်အတွင်းမွတ်စလင်ဒုက္ခသည်များအရေးနဲ့ပတ်သက်လို့လည်းနှစ်ဖက်အငင်းပွားမှုတွေရှိပါတယ်လက်တလောအားဖြင့်တော့မောင်တော်ဒေသလူနည်းစုမွတ်စလင်အရေးကိစ္စနဲ့ပတ်သက်လို့နယ်စပ်မှာလုံခြုံရေးအထူးတင်းကျထားတဲ့အခြေအနေမှလည်းရှိနေတာပါရှင်
ရှာဖောင်တင်ဆက်ထားတာပါအခုတစ်ခါမှာတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာအဖမ်းခံရသူတွေထဲမှာမြန်မာမျိုးသမီးတွေလည်းပါဝင်တဲ့သတင်းကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့ကအနေခံတစ်ခုကိုရဲတွေကဝင်ရောက်ဖမ်းဆီးရမှာအသက်မပြည့်သေးသူတွေပါဝင်တဲ့မြန်မာနိုင်ငံသားအမျိုးသမီး18ဦးအပါအဝင်ထိုင်းနဲ့လာအိုစုစုပေါင်းအမျိုးသမီး30ကျော်ကိုဖမ်းဆီးခဲ့ရပါတယ်ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားအများစုထဲမှာထိုင်းမြောက်ပိုင်းချင်းမိုင်ချင်းရိုင်ဘက်ကနေဝင်ရောက်လာတဲ့ရှမ်းတိုင်းသူတွေအများစုဖြစ်နေပါတယ်အပြည့်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့လူစီကားတဲ့လမ်းမကြီးတစ်ခုရဲ့လေးတက်တိုက်ကုန်တက်ကြီးတစ်ခုမှာဖွင့်ထားတဲ့နာမည်ကြီးအနှိမ့်ခမ်းတစ်ခုကိုဖေဖော်ဝါရီလ9ရက်နေ့ညကရဲရနာပိုင်တွေကဝင်ရောက်စီးနှင်းဖမ်းဆီးမှုတွေလုပ်ခဲ့တာပါဒီဖြစ်ရပ်နဲ့ပတ်သက်လို့ဘန်ကောက်မြို့ကအလုသမားရေးလှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကမြန်မာအမျိုးသမီးတွေဖမ်းဆီးခံခဲ့ရပုံကိုအခုလိုပြောပြပါတယ်
။ဒီညကဘန်ကောက်ဟွေခွန်လမ်းမကြီးမှာဖွင့်လာတဲ့အဲ့ဒီတရားမချမ်းကြေးကြီးပါပဲ။အဲ့ဒီဆက်ထဲမှာနေပြီးတော့ည7နာရီလောက်ကဒီခါရသူအဖွဲ့တွေဝင်ရောက်ပြီးတော့ဒီပြည်သူလုံးလုံးလောက်တဲ့နေရာတစ်ခုကိုဝင်ပြီးတော့ပြီးရတယ်။ဆရာအဲ့ဒီမှာတိမ်မကောင်းဆရာကဟိုမြန်မာအမျိုးသမီးကြီးတွေလည်းတော်တော်များများကိုပါတယ်။အရေးတဲ့အတိအကျပြောမယ်ဆိုလို့ရှိရင်မြန်မာက78ရောက်ထိုင်းနိုင်ငံသူက73ရောက်လာအိုက6ရောက်ကိုစုစုပေါင်းဆိုလို့ရှိရင်30ကျော်ပေါ့တော့ပါတယ်ဆောက်ကလေး2ရောက်လောက်တော့ပါတယ
်ဒီလိုအနှိမ့်ခမ်းနေမှာလာရောက်လှုပ်လှုပ်ကင်နေကြသူအများအပြားဟာမြန်မာနိုင်ငံသားအမျိုးသမီးတွေများကြတယ်လို့ဆိုပါတယ်သူတို့တွေနဲ့ပတ်သက်လို့လူကုန်ကူးခံရသူတွေရှိရင်ကယ်ဆယ်ရတာတွေလည်းရှိခဲ့ကြောင်းပြောပြပါတယ်
ထိုင်းမှာကတော့ဒီလိုဟာကတော့ထိုင်းနိုင်ငံနေရာအမြောက်အများပါလေးရှိတယ်ဒီဘန်ကောက်သမုဒ္ဒရာခေါင်းအုံးရဲအုံးရိုင်တွေမှာမြန်မာဒီအမျိုးသမီးတွေနေရာကမြန်မာမျိုးသမီးတွေတော်တော်များများလုံနေတာတွေကျွန်တော်တို့နေရာထိုင်ခင်းတွေကိုလည်းသိတယ်ဟိုလူရေတွေ့ဘေးရုံမှာဘယ်လောက်ဆိုတယ်ကဒါကျွန်တော်တို့ကဟိုမှတ်တမ်းဖတ်ရပြင်ထားတာရှိတယ်မြန်မာအဖမ်းနဲ့အလောက်ယုံကြတော့လိုင်းရှင်တက်တက်ကုန်သွားတဲ့အဲ့သူတို့ဝင်ပြီးတော့တရားဝင်တဲ့အလုံးသဘောမျိုးဖြစ်တာပေါ့နော်အခုမှကျွန်တော်တို့အပါဝင်အစိုးရဒီလူကုန်ကူးမှုတာစီမင်းနေတဲ့ဖွဲ့စည်းကိုလူကုန်ကူးခံရပါတယ်ဆိုအကူအညီမတောင်းသေးရကလာပါလုံးကတော့ဒီလောက်ကတော့ဟိုလေပတ်နေသေးတာပဲ
ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားအများစုဟာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ချင်းရိုင်ဘက်ကနေဝင်ရောက်လာတဲ့ရှမ်းတိုင်းရင်းသူအများစုတွေဖြစ်နေကြပါတယ်ငယ်ရွယ်နှုတ်ပြိုပြီးအသက်20ဝန်းကျင်လေးများကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံကစေကျော်တဲ့လူငယ်အများစုဟာစီးပွားရေးအခက်အခဲတွေကြောင့်အလုပ်ကိုင်ရှာဖွေဖို့လာကြရင်းနဲ့ထိုင်းနိုင်ငံကအနှိမ့်ခမ်းနေပြည်ထောင်လုပ်ငန်းတွေမှာရောင်းစားခံရမှုတွေကိုလည်းကြုံနေကြရတာပါဒီလိုအလုပ်တွေကိုအတင်းကျပ်စီခိုင်းခံရမယ်ဆိုရင်အကူအညီတောင်းခံနိုင်တယ်လို့လည်းရှမ်းမျိုးသမီးဖွဲ့မှ10နှစ်ကျော်ကြာအလုပ်လုပ်ကံခဲ့သူနန်းကင်ခန်းကအခုလိုပြောပါတယ်
။အခုတော့ဒီကနိုင်ငံရိုးရနိုင်ငံတဲကိုရောက်လာတဲ့မြန်မာပြည်သူပြည်သားတွေရှမ်းလူမျိုးတွေမြန်မာလူမျိုးတွေအားလုံးပေါ့ဒုက္ခရောက်လာတဲ့လူတွေဆိုလို့ရှိရင်ဌာနမပါဘဲနဲ့ရောင်းစားခံတာတို့တွေဌာနမပါဘဲနဲ့အလုပ်လုပ်ခံတာတို့တွေဖြစ်လို့ရှိရင်ဆက်ပြေဖို့ ဖွဲ့အစည်းတွေရှိတယ်ဆိုတော့အတိပေးချင်ပါတယ်ဗောအဲ့ဒီဝတ်မောင်မှာဘန်ကောက်ဝတ်မောင်မှာဆိုတော့မူလနိတိဖတ်ထမ်းဆောင်ဆိုတဲ့မူလအဲ့ဒီမှာဖွဲ့စည်းတစ်ခုရှိတယ်ဒီမှာဆက်တယ်လို့လည်းရတယ်ဒီစင်းမယ်မှာဆိုရင်သမခုံထိုင်တို့ဟိုရှိုင်းဂျေမိုတင်းတို့ HRD ရဲ့အဖွဲ့တို့မြတ်အဖွဲ့တို့ဆိုအဲ့ဒီရဲ့အပြင်ရှမ်းတူရေးရလှုပ်ရှားဆောင်ရေးဒီအတင်းကလည်းရှိတယ်ဆိုတော့အဲ့ဒီမှာဆက်တယ်လားလို့ရတဲ့အကြောင်းကိုအလုံးဗမာပြည်ပြည်သူပြည်သားမှသိရှိလိုပါတယ
်အခုဆိုရင်အမျိုးသမီးပြည်သားတွေအပြင်လူငယ်အမျိုးသားပြည်သားတွေကိုလည်းလွန်ခဲ့တဲ့9နှစ်လောက်ကစပြီးအများအပြားတွေ့လာရတာပါများသောအားဖြင့်နိုင်ငံသားတွေလာရောက်လည်ပတ်မှုများတဲ့ဘန်ကောက်နဲ့ချင်းမိုင်လိုမြို့ကြီးတွေမှာမြန်မာနိုင်ငံသားအမျိုးသားလူငယ်ပြည်သားတွေကိုလည်းတွေ့နေရပါတယ်ရှင်
။မင်းအိမ်မှာသတင်းပေးပို့ထားတာပါ။ VOA ကိုစာရေးသားပေးပို့ခြင်းနဲ့ဝေဖန်အချက်ပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ခုတစ်ခါမှာတော့ NVC လို့ခေါ်တဲ့နိုင်ငံသားစီစစ်ခံရမဲ့သူတွေရဲ့တက်တေကန်ကပ်ပြားစီစစ်ထုတ်ပေးရေးဥဆောင်အဖွဲ့ကိုဒီကနေ့မှဖွဲ့စည်းလိုက်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တေကန်ကပ်ပြား NVC စီစစ်ထုတ်ပေးရေးဥဆောင်အဖွဲ့တရက်ကိုနိုင်ငံတော်သမရလက်မှတ်နဲ့ဒီကနေ့စတင်ဖွဲ့စည်းလိုက်ပါတယ်။ဆောင်ရွက်နေတဲ့ NVC ကတ်ထုတ်ပေးရေးလုပ်ငန်းတွေကိုအချိန်မြင့်စေဖို့ဆောင်ရွက်ချက်တစ်ခုဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်ကျိုင်က VOA ကိုပြောပြပါဗျာ။ NVC ကတ်ထုတ်ပေးရမှာလက်ရှိကြုံနေရတဲ့အခက်အခဲတွေစိန်ခေါ်ချက်တွေကိုရှားဖောင်ကဦးမြင့်ကျိုင်ကိုစုံစမ်းမေးမြန်းရမှာသူကအခုလိုစပြောပါဗျာ
။အရင်တော့ဖွဲ့ကတ်ဆိုတာထုတ်ပေးခဲ့သေးတယ်။ဖွဲ့ကတ်ဆိုထုတ်ပေးခဲ့ပြီးတော့ကျန်တာအဲ့ဖွဲ့ကတ်ကနေပြီးတော့ကျွန်တော်တို့တချို့လဲနိုင်ငံသားစစ်စစ်ခံပြီးတော့နိုင်ငံသားတွေလည်းဖြစ်သွားကြတယ်။အဲတချို့လဲစစ်စစ်ခံဖို့ဟိုမပြီးသေးတဲ့လူတွေကအဲ့ဖွဲ့ကတ်တွေဖြတ်သိမ်းလိုက်တော့ပြန်အပ်ထားတာလဲ3,000-9,000ကျော်ရှိတာပေါ့။အဲ3,000-9,000ကျော်ရှိတယ်ဆိုတော့အခုအဲ့ဒီမှာဒီပြန်ပြီးတော့ဒီနိုင်ငံတော်စစ်စစ်ခံမြစ်ဒီတက်တက်ကန်ကပ်ပြ National Verification ကပ်ပြန်ထုတ်ပေးတဲ့အခါမှာအခုချိန်ထိက6,200နဲ့2ဦးလောက်ပဲကျွန်တော်တို့ကထုတ်ပေးရသေးတယ်တော်တော့ထုတ်ပြရမယ်လုပ်ငန်းပမာဏနဲ့ပြည်ပြည်မှုကနည်းပါးနေတဲ့အနေအထားရှိတယ်။အဲ့တော့အဲ့ဒါရင်းနဲ့ပတ်သက်ပြီးတော့ဒီ National Verification ကတ်ကမဖြစ်မနေဒါကျွန်တော်တို့ဒီဘာကတ်ပြတူးမှုမှမရှိတဲ့လူတွေအတွက်ကိုအဓိကတော့လေဆက်ဒေတာတွေမှာပေါ့နော်။အဲ့မဖြစ်မနေခံရမယ်ကတ်တွေဖြစ်တယ်။ဒါမှပဲသူတို့ကဒီနောက်ထပ်ခိုးဝင်လာတဲ့လူတွေလားဒါမြန်မာနိုင်ငံထဲမှာအရင်နေ့ကနေထိုင်နေပြီးသားကျွန်တော်တို့လူတွေလားဆိုတော့ကျွန်တော်တို့ခွဲခြားနိုင်မှာဖြစ်တဲ့အတွက်ကိုဒါမှဖြစ်မနေထုတ်ပေးတာပါဒီကပ်ပြည့်ရှိခြင်းအပြင်သူတို့ကနောက်တစ်ဆင့်ဒီနိုင်ငံသားစစ်စစ်ခံပြီးတော့နိုင်ငံသားအဖြစ်ကိုသူပြက်လန်းနိုင်မှာဖြစ်ပါတယ်ဗျ
ဟုတ်ကဲ့ပါခုနပြောတာကဒီ NVC ကရှောက်ထားတဲ့လူတိန်းကနေရှိရာကနေဟိုအခုထုတ်ပေးနိုင်တဲ့စီရင်ကားကြတော့6,000ကျော်ကျော်လောက်ပဲရှိတဲ့ခါကြတော့ဒီကပ်ကိုထုတ်ပေးရတဲ့အပေါ်မှာဘလို့အခက်အခဲမျိုးတွေရှိလဲပြီးတော့စိန်ခေါ်မှုတွေကပါတယ်လဲရှင်
ပြပပြောကားတွေလည်းပါတယ်ဗျတချို့တော့ပြပပြောကားအဲ့မှာတချို့နိုင်ငံတွေတချို့အဖွဲ့အစည်းတွေကနေပြီးတော့ဒီ National Verification ကကင်လဲလို့ရှိရင်ဒါဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ဖို့တကူလို့ဒါမှတ်တမ်းတင်နေတဲ့ထုတ်ပြီးတဲ့ကတ်ဖြစ်တယ်ဗျာဆိုပြီးမမှန်မကန်သတင်းဖြန့်နေကြတယ်ရှိတယ်ဗျအဲ့တော့အဲ့ဒီဘက်ကလည်းဒီရခိုင်ပြည်နယ်မှာလည်းဒီတချို့ဘူးစနေတိုင်းဝိုင်းတွေကကျွန်တော်တို့ပညာရေးအခြေခံတချို့နှဲပါတာဖြစ်တဲ့အတွက်ကိုဒီပြပအဖွဲ့အစည်းတွေကနေပြီးတော့ဒီတွဲထုတ်လုံဆောင်မှုတွေကိုယုံကြည်ပြီးတော့တချို့လည်းကြောက်လန့်ပြီးတော့ဒီကကင်လဲလို့ရှိရင်သူတို့ပြန်များနှင်ထုတ်ခိုင်းရပါမလားဆိုပြီးတော့ကြောက်ရွံ့စိတ်နဲ့မထုတ်ခွင့်နဲ့ဒါသူတို့ညှင်းပယ်နေကြတဲ့အဖွဲ့ကြီးတွေရှိတယ်ဗျတချို့ကျတော့လည်းအဲဒီဟိုအစွန်းရောက်ဖွဲ့တွေကနေပြီးတော့ဒီကကိုမကင်ရဘူးတော့မထုတ်အောင်ဆိုချင်းချောင်းနေကြလို့ဒီ6,000ကျော်လာထုတ်တယ်ဆိုတာတော့မှသူတို့ကအဲဒီယုံနေလောက်ကယုံနေကိုခိုးချောက်ခိုးဝဲနဲ့ပုံချော့ကွယ်ရှုံးနဲ့ဒူးဒီတိတ်တဲ့အချိန်လူရှင်းတဲ့အချိန်ကြမှာသူ့မိသားစုလိုက်မိသားစုလိုက်လာထုတ်နေရတဲ့နေသားရှိတယ်
။ဟုတ်ကဲ့ဆိုတော့အခုဒီဥဆောင်ဖွဲ့အနေနဲ့ပေါ့နော်လုပ်ငန်းကိုဘယ်တော့စတင်ဟိုလှုပ်ဆောင်ဖို့ရှိလဲရှင်
။ဒီ National Verification ကတ်ကတော့တောင်းလျှောက်ထုတ်ပေးနေတာဖြစ်တဲ့အတွက်ဥဆောင်ဖွဲ့ကအခုအချိန်နည်းနည်းရနေပြီဖြစ်တဲ့ဒီကတ်ထုတ်ပေးမှုကိုသူတို့တစ်ဆက်တည်းဆောင်ရွက်သွားမှာဖြစ်ပါတယ်ဗျ။ဘယ်တော့စမယ်ဆိုတော့မဟုတ်အခုဆက်လက်လှုပ်ဆောင်နေနေရမှာပို့ပြီးအင်ဂျင်အားဖြင့်နဲ့ဒါဌာနအသီးသီးမှပါတဲ့အကြီးအကဲတွေကနေပြီးတော့ကြက်မှတ်ပြီးတော့ဆောင်ရွက်သွားမှာပဲ။ဘယ်တော့ဆောင်လို့တခါလေးကိုဖတ်တယ်ပြီးတော့လေလက်ရှိလုပ်ငန်းဆောင်မှုပေါ်မှာဆက်လက်ပြီးတော့ဖြည်းဖြည်းစီစီနဲ့ကျမဆောင်ရတော့မှဖြစ်ပါတယ်ဗ
ျအခုဒီကရရှိပြီးနောက်ပိုင်းမှာဘယ်နှစ်နှစ်ဒါမှမဟုတ်ဘယ်တော့နိုင်ငံသားဟိုရှောက်ခွင့်ရမလဲပေါ့နော်ဒီကရပြီးနောက်ပိုင်း
ကတ်ကိုအမေရိကန်ကိုရပြီးတာနဲ့နိုင်ငံသားဆောက်လို့ရပြီဗျဒါနိုင်ငံသားဆောက်ရှောက်လို့ရပြီဆိုတော့အဲ့နိုင်ငံသားဆောက်တဲ့အခါမှာကျွန်တော်တို့က82ခုနဲ့နိုင်ငံသားဥပဒေရစစ်စစ်တယ်ဗျကျွန်တော်ဒီအမေရိကန်ကင်ပြီးတာနဲ့သူတို့ကဒီ82ခုနဲ့နိုင်ငံသားဥပဒေရရှောက်နိုင်တဲ့အခွင့်အရေးကိုရသွားပါပြီဗျ
အော်နောက်တစ်ခုကပေါ့နော်များသောအားဖြင့်ကတော့ဒီကတ်ကိုဟိုအခုလောလောဆယ်မှာတော့ကျမတို့သိထားတဲ့လောက်ကရခိုင်ပြည်နယ်ဘက်မှာပဲထုတ်ပေးတာရှိတာပေါ့နော်ဆိုတော့ဒီကတ်ကိုရှောက်တဲ့လူအများစုက ဒီရခိုင်ပြည်နယ်မှာရှိတဲ့ဟိုမွတ်စလင်လူမှုအတိုင်းဝိုင်းပဲလားဒါမှမဟုတ်ဥပမာမြန်မာပြည်မှာရှိနေတဲ့တရုတ်လူမျိုးဆိုပါစို့သူတို့တွေရောအဲ့လိုမျိုးတခြားလူမျိုးတွေအနေနဲ့ရှောက်တာရောရှိလားရှင
်အော်ရှိတယ်ဗျအဲ့ဒီဟာတွေကဒီကပ်ပြတ်ထုတ်တဲ့လူက3000နဲ့3000ကျော်ဖြစ်သွားပြီတနင်္ဂနွေလုံးမှာထုတ်ပေးထားတာအဲ့တော့ရှမ်းပြည်နယ်ဘက်မှာလည်းထုတ်ပေးတယ်ကချင်ပြည်နယ်မှာလည်းထုတ်ပေးတယ်ကရင်ပြည်နယ်မှာလည်းထုတ်ပေးတယ်အဲ့ဒီလိုနေရာဒေသအားလုံးမှာကျွန်တော်တို့ထုတ်ပေးနေတာဗျာထုတ်ပေးပြီးတော့မှသူတို့ကိုပြန်လှည့်ပြီးတော့နိုင်ငံသားစစ်ဆေးရေးလုပ်ငန်းလုပ်ပြီးတော့မှနိုင်ငံသားကပြန်ပေးတာဖြစ်ပါတယ
်ဟုတ်ကဲ့
တနင်္ဂနွေလုံးအနေထားနဲ့ဆိုလို့ရှိရင်အခုဒီနိုင်ငံသား NVC စီကတ်ကိုင်ထားတဲ့လူက3000ကျော်ရှိပါတယ်ဗျာ
NVC ကထုတ်ပေးရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအမြင့်တန်းတွင်းဝန်ဦးမြင့်ကျန်ကိုရှားဖောင်ကဆက်သွယ်မေးမြန်းထားတာပါ။အခုတခါမှာတော့အမေရိကန်ပြည်ထောင်စုကဆီလီကွန်ဗဲလီအကြောင်းကိုတင်ဆက်ပေးပါမယ်။1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာကုမ္ပဏီတစ်တွေစတင်ရနေတာဖြစ်နေပါဗါး။အာရှတိုင်းမှာဆိုရင်လည်းအဆင့်မြင့်နည်းပညာသုံးပစ္စည်းတစ်တွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗဲလီရဲမှာလည်းကမ္ဘာတစ်လွှားကပညာရှင်တွေလာရောက်ခြေစိုက်ပြီးတော့နည်းပညာလုပ်ငန်းတစ်တွေစတင်ရရဖြစ်လာပါဗါး။မတူခြားတဲ့ဒေသတွေမှာလုပ်ငန်းတစ်တွေဘယ်လိုစတင်တယ်လဲဆိုတာကို VOA သတင်းတောက် Elizabeth Lee ကတင်ဆက်ထားပါဗါး။ကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်။
တရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်ခဲ့တဲ့ ATO ဟာဆီလီကွန်ဗဲလီမှာလာပြီး VR လုပ်ငန်းတစ်ခုကိုစတင်အကောင့်ထဲပေါ်နေပါရယ်ဆီလီကွန်ဗဲလီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ O ကပြောပါရယ
် A lot harder to get investors and there are a lot more real in terms of you know hey you have to generate a business model
ဝေဂျေးဆိုက်ထုတ်ရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယက်တည်နိုင်မှုလုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
။ဒါပေမဲ့ဆီလီကွန်ဗဲလီမှာယင်းဒီမျိုးနံမှုငွေချေးရှင်တွေကပိုနှင့်တက်ကြတယ်လို့အိုးကပြောပါရယ်
။ You know you have a great idea. Great. Go and push it out.
ညစီမှာအချမ်းချမ်းကောင်းရှိရင်လှုပ်တာလှုပ်လိုက်ပါ။ပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
။ယင်းဒီမျိုးနံသူ Track Land ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါ။စွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါရယ
်။ Asia has too much of put too much weight on
အရှမဆိုလို့ရှိရင်လူတွေကကိုယ့်ရဲ့အပေါ်မှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ဒီထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗဲလီမှာဆိုရင်တော့မအောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းဒီမြုပ်နှံသူတွေကအဆိုးမမြင်ကြပါဘူးမအောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေကနေသင်ယူနိုင်လာကြောက်မှာဒါပေမဲ့လည်းမအောင်မြင်တဲ့ဒဏ်ကိုခံရတဲ့သူတွေလည်းရှိပါတယ်လို့စွန်ဦးတီထွန်းလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ်
There's been a lot of people going into depression, people who potentially commit suicide.
စိတ်တကြသူတွေတက်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်။ကိုပိုင်ကုမ္ပဏီတစ်ခုကိုစားတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်။ကိုစန္နာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မန်ရှိကြတယ်လေ
။စုံဦးတီထွင်းလုပ်ငန်းရှင်များပြားဟာ Google လို Facebook လို့ကုမ္ပဏီမျိုးတည်ထောင်နိုင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်။အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံကျွယ်ဝကြပေမဲ့ဘလို့အောင်မြင်အောင်လှုပ်ဆောင်မလဲဆိုတဲ့အပိုင်းမှာအားနည်းချက်ရှိတယ်လို့ယင်းဒီမြုပ်နှံသူ Track Lan ကပြောပါတယ
်။ It's your ability to recruit top talent your ability to get top talent to work together well
intern တော်တဲ့သူတွေကိုရွေးချယ်စုဆောင်းဖို့လုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်ဤပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုအမေရိကန်ပြည်ထောင်စုမှနေမှာဟုတ်ပဲနိုင်ငံရဲ့ခြားမှာလဲဆီလီကွန်ဗဲလီကယင်းဒီမြုပ်နှံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
they come to the states and they invest a lot around this area
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကိုလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထွင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ
်အခုခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတင်တာမဟုတ်ပဲအရှိတောင်အရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ
ကိုအောင်တင်ဆက်သွားတာပါတော်တာရှင်များရှင် VOA ကနေခုလိုထုတ်လွှင့်နေတဲ့Radio season နဲ့ပါဝင်ရုပ်မြင်သံကြား season တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့် season တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အင်္ဂလန်ညချမ်းမှာတောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ဗိုလ်တော်နေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ဖေဖော်ဝါရီလကုန်မှာကျင်းပမယ်ဆိုတဲ့27ရာစုပင်လုံဒုတိယညလာကနေတိုင်းရင်းသားပြဿနာဖြစ်လေရင်းနဲ့ပတ်သက်ပြီးတော့
တော်အောင်ဆန်းစုကြည်အားများသမိပြီးတော့အရှိမကြီးနောက်မကြီးများလုံနေတာလားလို့ကျွန်တော်ကထင်အောင်ထင်မှားတော့ဖြစ်ပြီ
တိုင်းရင်းရသုံးသက်သူပင်တိုင်းဆောင်းမရှင်တို့ဦးဖြစ်တဲ့ဆိုင်းဝမ်ဆိုင်းအခုလိုဆွေးနွေးသွားတာကိုဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်ဒါ့အပြင်မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့ Mayu FM Radio ကိုရခိုင်ဒေသခံတွေကကန့်ကွက်ဖို့စီစဉ်နေတဲ့အကြောင်းနဲ့ဥက္ကဋ္ဌနေအသက်ခံရမှုနောက်ဆက်တွဲအကြောင်းအရာတွေကိုတင်ဆက်ပေးသွားမှာပါမန်အင်ခိုင်ဦးကရေးသားပြီးဦးဆက်မိုးဝေကကူညီတင်ဆက်ထားပါတယ
်ရခိုင်ပြည်နယ်မှာစတင်ထုတ်လွှင့်နေတဲ့ Mayu FM Radio အစီအစဉ်ကိုကန့်ကွက်မယ်ဆိုတဲ့သတင်းတွေဒီတစ်ပတ်မှာထွက်ပေါ်လာခဲ့ပါတယ်ဘင်္ဂါလီဘာသာစကားနဲ့ပါအတန်လွှင့်နေတဲ့ Mayu FM Radio အစီအစဉ်ကိုရခိုင်ဒေသခံတွေကသဘောမတူကြဘဲဖြစ်နေကြတာပါဒီစီစဉ်ကိုပြန်ကြားရေးဝန်ကြီးဌာနကအဓိကတာဝန်ယူတာဖြစ်ပြီးဗမာရခိုင်ဘင်္ဂါလီဘာသာစကားသုံးမျိုးနဲ့ဒီလတရက်နေ့ကစပြီးတော့မောင်းတော့မှာစမ်းသပ်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ကန့်ကွက်ရတာကတော့တခြားတိုင်းရင်းသားဒေသတွေမှာဘာသာစကားတွေနဲ့အတန်ထုတ်လွှင့်နိုင်မှုမရှိသေးခင်အခုလိုဘင်္ဂါလီဘာသာစကားနဲ့ထုတ်တာဟာတမိုင်းအထောက်အထားဖြစ်သွားမှစိုးရိမ်တာကြောင့်ဖြစ်တယ်လို့ဆိုကြပါတယ်။ရခိုင်ပြည်နယ်ဟာအခုချိန်ထိဘာသာရေးလူမျိုးရေးမတည်ငြိမ်သေးတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်အခုလိုဘင်္ဂါလီဘာသာစကားနဲ့ထုတ်လွှင့်မှုပေါ်ဒေတာကနေစိုးရိမ်ကြတာဖြစ်တယ်လို့သတင်းတချို့မှဆိုပါတယ်။ Mayu FM ကလွှင့်တဲ့မြို့တွေကတော့ကြောက်တော်တောင်ကုန်းမြို့နယ်တွေအပါအဝင်ဆယ်မြို့နယ်ဖြစ်ပြီးတော့တပြိုင်တည်းကန့်ကွက်သွားကြမယ်လို့ပြောနေကြပါတယ်။နောက်ဆက်လက်တင်ပြချင်တာကတော့အခုသတင်းပတ်ထဲမှာဥကိုနီလှုပ်ကြံခံရမှုရဲ့ဂွင်းဆက်သတင်းတွေအမျိုးမျိုးထွက်ပေါ်နေတယ်လို့သတင်းမီဒီယာတွေပေါ်မှာအဆက်မပြတ်ရေးသားဖော်ပြနေကြပါတယ်။ NLD ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥကိုနီတည်ဆုံနေတဲ့အတွက်တက်နဲ့ရေပူပေါင်းပြီးတော့တန်တရားရှိသူတွေကိုဖမ်းဆီးစစ်ဆေးနေတယ်လို့တမရယုံရဲ့ညွှန်ကြားရေးမှူးဦးစော်ထေးကဆိုပါတယ်။ဒါပေမဲ့ခဏိထိထိရောက်သေးကြတဲ့သတင်းထုတ်ပြန်ရှင်းလင်းတာမျိုးတော့မရှိသေးဘူးလို့အမှုနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်လေ့လာနေပြီးစုံစမ်းဖော်ထုတ်သတင်းရေးသားရမှာကုညီဆောင်ရဲ့ပေးနေတဲ့ကိုလက်ရထွန်းကပြောပါတယ်
။တမရယုံအဝင်းစော်ကိုမိသွားတဲ့အချိန်မှာနိုင်ငံတော်တမရယုံကနေပြီးတော့သတင်းထုတ်ပြန်တာတခုရှိတယ်။နောက်ပိုင်းကျတော့ကျွန်တော်ထပ်ပြီးတော့သတင်းထုတ်ပြန်တာမတွေ့တော့ဘူး။ဒါပေမဲ့ဟိုနေပြည်တော်မှာသတင်းထုတ်တွေကနေပြီးတော့ဥစော်ထေးကိုနေတဲ့ခါကျတော့သူကဟိုဒါဟိုကွင်းစစ်ဒီပေါ်တော့မှဆိုလိုလိုဟိုစစ်ပီးတာ investigative လုပ်နေတဲ့ကာလတွေဖြစ်ဖြစ်တော့မလို့ဟိုသတင်းကိုမထုတ်ပြန်တာလို့သူပြောရတယ်။ဒါကတော့အစိုးရဘက်တိုင်းကပေါ့နော်။ဒါပေမဲ့ဒီနေ့ရှေ့ချင်းတွေကဟိုဒီက digital ကျေကိုရောက်နေ information ချက်ကိုရောက်နေတယ်ဟို information တွေကတကယ်ကိုပြန့်နှံ့နေတယ်အဲကြီးလင်းကိုဟိုစစ်ကြောကြီးဆိုတော့ဟိုဖိုင်တော်မှဟိုစစ်ကြောကြီးစစ်ချက်တွေတော်မှဟိုကျွန်တော် online မှာဒီနေ့မနေ့ပဲသူတို့စစ်တယ်ညနေလိုအချိန်မျိုးမှာဖတ်နေရတယ်ဆိုတော့အနေထားမျိုးတွေလည်းရှိတယ်ဟို information ချက်မှာဟိုဒီအမှုကို pressure ပေးနေတဲ့ဟာတကယ်ဟို media ပေါ့နော် media တကယ်ကိုအလုပ်လုပ်လာတယ်ဒီဟာကိုတွေ့ရတယ်။ဒါနဲ့အစိုးရဘက်ကသတင်းထုတ်ပြန်မှုကတော့အရင်ကအားနည်းတယ်။ဒါကျွန်တော်တို့ဘာကူတော်မှဆိုရင်လည်းဆိုတော့ဒီမှုကမတိနိုင်မတိပါတာဖြစ်သွားပြီးတော့ကျွန်တော်တို့လူ့ဖွဲ့စည်းရလည်းမိသွားမယ်မီဒီယာရလည်းမိသွားမယ်အစိုးရလည်းဖာတိပါတာပဲနေလိုက်တော့မယ်ဆိုရင်ဒီထမ်းမျိုးကြောက်တော့မှာကျွန်တော်ဆိုရင
်ဒီသတင်းရဲ့နောက်ဆက်တွဲတနတ်သမားကြည်လင်းနဲ့ထောင်တူကြဘူးသူအကျဉ်းသားဟောင်းကိုအောင်စိုးရဲ့ပြောဆိုမှုတွေနဲ့နောက်ထပ်တန်တရားရှိသူအောင်ဝင်းစော်ကိုထပ်မံဖမ်းဆီးထားပြီးဒီအကြောင်းအရာဟာလူမှုစိတ်အဝင်စားဆုံးဖြစ်နေပါတယ်။မီဒီယာတွေအနေနဲ့သူတို့ရဲ့တာဝန်တိုင်းအမှုကိုဆင်ဆက်မပြတ်ဖော်ထုတ်ရေးသားနေဖို့လိုအပ်ကြောင်းသတင်းစာဆရာဦးမြင့်ကျော်ကအခုလိုဆိုပါတယ
်။ NLD ပါတီရဲ့အကြံပေးရှင်တွေဥက္ကဋ္ဌတက်ခံရတဲ့ကိစ္စမှာမီဒီယာကတော်တော်လေးတာဝန်ကျေတယ်လို့ပြောရမယ်။ဒါပေမဲ့သက်ဆိုင်တဲ့ အနာပိုင်ဖွဲ့စည်းတွေရဲတပ်ဖွဲ့တို့လိုသက်ဆိုင်တဲ့ဖွဲ့စည်းတွေပြည်ထရေးတို့ရဲတပ်ဖွဲ့တို့အဲ့ဒီဟာတွေရဲ့လှုပ်ဆောင်မှုဟာဟိုမီဒီယာထက်တောင်နှေးကွေးသလိုခံစားနေရတာပေါ့နော်မီဒီယာကဟိုတစ်ခုပြီးတစ်ခုဟိုဖော်ထုတ်နေတဲ့အချိန်မှာအဲ့ဒီအနောက်ကိုတစ်ခါလေးမှရဲတို့ကလိုက်နေတဲ့သဘောမျိုးတောင်ဖြစ်နေတဲ့သဘောရှိတယ်ဆိုတော့လူတွေကဟိုဘာကြောင့်လဲဆိုတော့တန်တရားတွေမေကွန်းထုတ်တာတွေဖြစ်လာနိုင်တယ်ပေါ့နော်ဆိုတော့ဟိုရဲပြည်ရဲ့ဌာနရဲတပ်ဖွဲ့အနေနဲ့ဘာတွေလုပ်နေလဲဆိုတော့ပွင့်လင်းမြင်သာမှုရှိရှိနဲ့ထုတ်ပြန်နိုင်တဲ့အချက်လက်တွေမြန်မြန်ဆန်ထုတ်ပြန်ပေးဖို့တော့သင့်တယ်လို့ထင်တယ်။နှုတ်မဟုတ်ရင်ဟိုဒီကိစ္စကတခြားသောထိမခန့်တဲ့လူမျိုးရေးတို့ဘာသာရေးတို့အဲ့လိုမျိုးကိစ္စတွေနဲ့ဆွဲဆက်ပြီးတော့ဟိုလှုပ်ကြံပြီးတော့ဝါရဖြန့်တဲ့ဟာမျိုးတွေလည်းဆိုရှယ်မီဒီယာတို့မတော်မှထွက်လာနိုင်တာဒါကြောင့်မို့လို့ဒီကိစ္စကတော့စိုးအနေနဲ့ပို့ပြီးတော့အခုထက်ပို့ပြီးတော့မြန်မြန်ဆန်ဆန်ထုတ်ပြန်သင့်တယ်လို့ထင်တယ်ပေါ့နော်
။ဒါကတော့သတင်းစာဆရာဦးမြင့်ကျော်ပါ။ပြီးခဲ့တဲ့သတင်းမှတ်ထဲမှာဥက္ကဏီလှုပ်ကြံခံရမှုအတွင်းတနတ်သမားကိုဝင်ရောက်ကူညီဖမ်းဆီးပေးရင်းနဲ့တေဆုံးသွားခဲ့တဲ့အငှားရင်မောင်းဥနေဝင်းအပေါ်ဂရုဏာတက်သူတွေကသူ့ရဲ့မိသားစုကိုကူညီပံ့ပိုးမှုတွေဆက်လက်ပြီးတော့ပေးရနေတဲ့တဲ့ရင်နေနောက်ပြီးတော့မကွေးမြို့မှာဆေးကျောင်းသားတဦးတကူတော်ပြည်တွင်းစစ်ဆန့်ကျင်ရေးဆန္ဒထုတ်ဖော်တာကိုဖမ်းဆီးပြီးတော့တရားစွဲဆိုခံရတယ်ဆိုတဲ့အကြောင်းနောက်ပြီးမကြခင်ကျင်းပတော့မဲ့ပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အကျိုးအစည်းအဝေးတဲ့ရင်တွေကဒီတစ်ပတ်သတင်းမီဒီယာတွေပေါ်မှာဦးစားပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာပါခုတစ်ခါမှာတော့ဦးကျဆန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ဖေဗရူလာကုန်းမှာကျင်းပမယ်ဆိုတဲ့27ရာစုပင်လုံဒုတိယညီလာခံဟာတိုင်းရင်းသားပြည်ထနာပြည်လည်ရေးအတွက်ဘယ်အတိုင်းအတာထိအထောက်အကူဖြစ်စေနိုင်ပါမလဲတိုင်းရင်းရေးရာသုံးသပ်သူပင်တိုင်ဆောင်မရှင်တဦးဖြစ်တဲ့ဆိုင်းဝမ်ဆိုင်းနဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်ထားပါတယ်။အောင်မြင်နိုင်တဲ့အခြေခံလိုအပ်ချက်တွေမပြည့်စုံဘဲနဲ့ညီလာခံအခုလိုခေါ်ယူကျင်းပမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆိုင်းဝမ်ဆိုင်းကအခုလိုစတင်ဝေဖန်ပြောဆိုလိုက်ပါတယ်
။တော့အောင်ဆန်းစုကြည်အများစွန့်မိတ်ပြီးတော့အရှိမကြီးနောက်မကြီးများလုံနေတာလားလို့ကျွန်တော်ထင်အောင်ထင်မှားတော့ဖြစ်မိတယ
်။အချိန်မတန်ဘဲနဲ့ကျင်းပတဲ့အစည်းအဝေးလို့ယူဆရပေါ့ဆိုတော့ဆိုင်းဝမ်ဆိုင်းကပထမအချိန်ဒုတိယပင်လုံညီလာခံအစည်းအဝေးကဘာတွေများပေါ်ထွက်ခဲ့လဲတိုင်းရင်းသားပြည်ထနာပြည်လည်ရေးအတွက်ဘယ်လိုအထောက်အကူဖြစ်စေခဲ့တယ်လို့ထင်ပါလဲပထမအချိန်အစည်းအဝေးကြတော့ဘယ်လိုစုံစမ်းခဲ့ပါလဲအဲ့တော့
ပထမအချိန်အစည်းအဝေးတော့ပါဝင်တက်ရောက်တဲ့ဥစ္စာပေါ့ဗျာအစည်းအဝေးတက်ရောက်သူအနေနဲ့ပဲသူကကိုယ်စားလှယ်အနေနဲ့သူကမဖိတ်ထားဘူးလေနော်ကိုယ်စားလှယ်အနေနဲ့ဖိတ်ဖို့လုပ်ပြီးပဲသူတို့ကကိုယ်စားလှယ်တတ်မှတ်တဲ့နေရာမှာပြည်ထနာရှိတဲ့အတွက်ကြောင့်သူတို့ကမလုပ်ခဲ့ဘူးအဲ့တော့အကုန်လုံးဖိတ်လိုက်တယ်ဗျာနော်အကုန်လုံးတော့ဒီဘက်သွားလာတယ်ဒါတော့အဲ့ညမှာ plus point ပေါ့ဗျာကျွန်တော်တို့ဟိုအကျိုးပြည့်ရှိတဲ့အချက်လည်းပါလဲဆိုတော့လူတိုင်းလူတိုင်းသူတို့ရည်ရမ်းမှာရှိတဲ့ခံစားချက်တို့သူတို့လိုချင်တာတို့သူတို့ရဲ့ aspiration ပေါ့ဗျာအဲ့ဒါတွေအကုန်လုံးသူကဖွင့်ချလို့ရတယ်အဲ့လိုဖွင့်ချလို့ရတဲ့အခါကျတော့အာဘသူတွေအဖြစ်ပါလိုချင်တာပါပဲဆိုတဲ့ဥစ္စာတော့အ ਨੇ ဆုံးသူကကကနနကျွန်တော်တို့သိရတယ်အခြေဒီကရောက်လာတယ်အဲ့ဒီအချက်အလက်တခုကတော့ကျွန်တော်ဆက်တာအပေါင်းလက္ခဏာလို့ကျွန်တော်မြင်တယ်ဒါပေမဲ့ conference ရဲ့အတွင်းလက္ခဏာကိုမဆောင်ရဲနဲ့သူကစာရန်တင်တဲ့ဟိုအဆင့်လောက်ပဲသူကရောက်သွားတယ်အနေချက်ပေါ့တဘောတူညီမှုတစုံတရာလည်းမရခဲ့ဘူးဆွေးလည်းမဆွေးနိုင်ခဲ့ဘူးဖြစ်ကိုကျွန်တော်တို့ကဆက်လုပ်နေဆိုတော့လေသူကမှလမ်းညွှန်မှုတွေသူကမပြင်နိုင်ခဲ့ဘူ
းဒါပေမဲ့အဲ့ဒီတော့ကမျိုးသားအဆင့်နိုင်ငံရေးစီဝေးတွေလုပ်မယ်ပြီးတော့မှဒုတိယအကြိမ်ပင်လုံညီလာခံဒုတိယအစည်းအဝေးခေါ်မယ်လို့ပြောခဲ့ပါတယ်ဥပမာနော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကလည်းပဲအခြေအနေကနေရာသုံးခုပဲကျင်းပနိုင်ခဲ့တယ်ထင်ပါတယ်အခုဆိုရင်တော့အဲ့လိုမကျင်းပနိုင်တာကိုထောက်ပြပြီးတော့တချို့ကဥပမာ CNF ကဆိုရင်အခုစီဝေးတော့မှသူတက်ဖို့စဉ်းစားမယ်ဆိုတဲ့သဘောမျိုးပြောနေပါတယ်နော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့အစည်းအဝေးကဘလောက်အရေးကြီးလို့လဲခင်ဗျအဲ့အမျိုးသားအဆင့်နိုင်ငံရေးအစည်းအဝေးများမကျင်းပနိုင်ခဲ့ခြင်းဟာဘယ်လောက်ထိ
ကျွန်တော်ထင်တာတော့အဲ့ဒါအလွန်အရေးပါအရာရောက်တဲ့အခက်ကဏ္ဍအဆင့်တစ်ခုလို့ကျွန်တော်မြင်တာဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးလုပ်နေတဲ့အတိုင်းဝိုင်းဒုမိုလရှင်အီလစ်အတိုင်းဝိုင်းကအဲ့ဒီနိုင်ငံရေးသမားတို့ပါလို့ကျွန်တော်ကခမန်းကြီးနဲ့ပဲလူလူအဖြစ်ဒါလိုချင်တယ်ဟောလိုချင်တယ်ဆိုပြီးတော့ပြောနေကြတာဒါမှခုဒီ national level political dialogue ပေါ့လေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုလူလူတွေကိုချပြပြီးလှုပ်ဆောင်လို့ရတယ်။အင်မတန်တင့်တော်ပြီးကောင်းတဲ့အလုပ်လို့ကျွန်တော်မြင်တာ။အဲ့ဒါတွေကိုသူကနေရာအဆုံးအစီမှာမလုပ်နိုင်ဘဲနဲ့ အခုဆိုလို့ရှိရင်ဦးကျန်သာသာခုနကပြောတယ်လို့ပဲသူတော့300လောက်ပဲလုံနိုင်တယ်။ရခိုင်မှာလည်းမလုံနိုင်ဘူး။ချင်းပြည်မှာလည်းသူကမလုံနိုင်ဘူး။မလုံနိုင်ဘဲနဲ့အဲ့ဒီဒုတိယပင်လို့ခေါ်မယ်ဆိုတဲ့ခါကျတော့ import ဒါမှမဟုတ်လို့ရှိရင်ကျွန်တော်လိုချင်တဲ့အချက်အလက်တွေလူလူအခြေခံနေရာနေကျွန်တော်ကမရဘဲနဲ့အဲ့ဒီအစီအဝေးကိုလုံမယ်ဆိုလို့ရှိရင်ငါကဒေါ်အောင်ဆန်းစုကြည်ရဲ့ကျွန်တော်နိုင်ငံကောင်းဆောင်တွေမြေမျောမှန်းထားတဲ့ခြေလမ်းတလောင်းတို့ကကျော်လိုက်တယ်လို့ဖြစ်နေမလားလို့ကျွန်တော်တွေးမိတယ်အဲ့ဒါကြောင့်မို့အခုဒုတိယပင်လုံကဒီလိုနေရွက်တကြီးလုံမယ်ဆိုလို့ချင်းအစီအငော်မတက်ဘူးလို့ကျွန်တော်ထင်တာ
ဒေါ်အောင်ဆန်းစုကြည်ကိုရင်ကတော့ဒုတိယအစီအဝေးမှာတိတိကျကျပြတ်ပြတ်သားသားလှမ်းဖို့ဆုံးဖြတ်ချက်တွေကိုချနိုင်ပြီဆိုတော့အဆင့်မျိုးဖြစ်စေချင်တယ်တဲ့အဲ့ကိစ္စရောပြင်နိုင်ပြီရှိသလား
တော့အောင်ဆန်းစုကြည်ရဲ့မျောမှန်းချက်ရဲ့အဲ့ဒါတော့ကောက်တယ်။ဒါပေမဲ့တကယ်တမ်းဖြစ်နိုင်ကြီးရှိလားဆိုလို့ရှိရင်ကျွန်တော်ထင်တာဖြစ်နိုင်ကြီးနည်းတယ်။ဘာကြောင့်ဖြစ်နိုင်ကြီးနည်းလဲဆိုတော့တဲ့ချက်ကသူအားလုံးပါဝင်မှုဆိုတဲ့ဥစ္စာကမဖြစ်နိုင်ဘူးဖြစ်နေတယ်။နောက်တစ်ခုကဖြစ်နေတဲ့စစ်ပွဲကလည်းမရနိုင်ဘူး။နောက်ပြီးဒီတမတော်ရဲ့ရည်မှန်းချက်ကလည်းအပြစ်ခတ်ရစဲကြီးမလုပ်ထားတဲ့အဖွဲ့အစည်းတွေကသူကလည်းနဲ့ချဖို့တားမလို့ရှိရင်အရှုံးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူကလုပ်နေတယ်။ဆိုတဲ့အခါကျတော့အလုံးပါဝင်ဝင်ရှိတာရေအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲရေကိုနေရာအစီအမံမလုပ်နိုင်တာရေကိုထောက်ကြည့်ခြင်းအဖြစ်ကျွန်တော်ထင်တာကျွန်တော်တို့မှာလုံလောက်တဲ့အချက်အလက်တော့မဟုတ်လို့ရှိရင် input မရှိဘူးလို့ကျွန်တော်ထင်တယ်။အဲဒါကြောင့်မို့တော့ဆောက်ရှိကြရအဲ့ဒီအခြေအနေအချက်အလက်မပြည့်စုံတဲ့အခြေအနေကနေပြီးတော့နှိကုံးချုပ်ဆုတ်ဆက်ချက်ချတဲ့ဟာတွေတော့ဆွဲမယ်ဆိုရင်ကျွန်တော်ထင်တာတော့မကမှုပြေအဝမရနိုင်ဘူးလို့ကျွန်တော်ထင်တယ
်။အကုန်လုံးပါဝင်ခြင်းမရှိဘူးလို့စိုင်းဝန်ဆိုင်ရာဆိုတော့ကပြောတော့ NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုလည်းပဲအထူးဖိတ်ကြားထားသူအနေနဲ့ဖိတ်ခေါ်သွားဖို့ရှိတယ်လို့ UPDJC အဖွဲ့ရဲ့ကောင်းဆောင်သူကပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့ရလဲကျွန်တော်ကကြားရတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအဲခုံအုပ်ကအဲ့ဒီ UPDJC ရဲ့ဥစ္စာ PNLO ပေါ်ကပို့ကောင်းဆောင်ရဲ့ပြောကြားချက်ကသူတို့ကိုဖိတ်လဲမဖိတ်ဘူးလို့သူကဆိုပြန်တယ်။တကယ်လည်းဖိတ်တယ်ပဲထားလိုက်ပါတော့ UNFC က observer အစ်စ်ဆိုရင်မလာဘူးလို့သူတို့ကအတိအကျသူတို့ကပြောထားပြီးသားဖြစ်နေတယ်။ဆိုတော့ဖိတ်တယ်ဆိုလို့ရှိရင်လည်းအစိုးရဘက်ကသူတို့မျက်နှာကြည့်ကောင်းအောင်ကျွန်တော်တို့ကခြံမထားပါဘူးဆိုပြီးတဲ့ပုံစံနဲ့ဖိတ်တဲ့သဘောလောက်ပဲသူကတက်ရောက်သွားမယ်
။နောက်တစ်ခုကဒေါန်ဆန်းစုကြည်ပြောတဲ့အထက်မှာတကယ်လည်းစဉ်းစားတဲ့ကိစ္စလို့ထင်ပါတယ်။ဒီစစ်သားညီနိုင်တဲ့ဆွေးနွေးပွဲကိုတက်လာတဲ့လူဟာဘာလို့ဂျင်းနဲ့ဆိုရာကြီးပဲပြောနေကိုကဘာပေးနိုင်တာဆိုတာကိုလည်းအဓိကဦးစားပေးပြီးစဉ်းစားသင့်တယ်လို့ပြောပါတယ်။အဲ့ဒီချက်ကမှန်ကန်တယ်လို့မဆိုနိုင်ဘူးလား
။ကျွန်တော်ကတော့အဲ့ဒီအတွေ့အခေါ်ပြောဆိုတာမှန်တယ်လို့ထင်တယ်။မှန်တယ်ဆိုပေမဲ့ဘယ်သူကပုံပြီးပေးနိုင်လဲဆိုတော့စစ်သားချက်တခုကပေါ်လာ။လွန်ခဲ့တဲ့၄၅၆လလောက်ကလားမသိဘူး။အဲ့ဒီဒီညီကောင်းဆောင်ခူးခူးတွေကတခါပြောဘူးတယ်။ကျွန်တော်တို့ကတော့ဘာမှပေးစရာမရှိတော့ဘူး။ဒီလက်ခံမြင်လက်ခံလူတွေလက်ကိုထွက်ပြေးကုန်ပြီကျွန်တော်တို့မှပေးစရာမရှိပါဘူးအဲဆိုတဲ့ဥစ္စာမျိုးတော့ပြောဘူးလေအခုလောလောဆယ်ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ဒီပြိပက္ခတွေကအားကြီးတဲ့လူဘက်ကအားနည်းတဲ့ခုခံရေးစစ်ကိုဆင်နွှဲနေတဲ့တိုင်းသားအင်အားစုတွေအပေါ်မှာသူကပုံပြီးပေးနေတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ထင်တယ်သူကဗာပေးနေလဲဆိုလို့ရှိရင်ပထမဆုံးသူကဆက်ရဆက်ပေးခြင်းနဲ့စည်းစနာမျိုးသူရှိတယ်ဆိုလို့ရှိရင်ဂျန်နဲ့အပိုင်းတွေကသူအများကြီးပြည်နယ်သွားနိုင်စရာအကြောင်းရှိတယ်အဲ့ဒါကြောင့်မို့အဲ့ဒီအင်အားစုအသီးသီးမှဆိုလို့ရှိရင်ကျွန်တော်ဆန္ဒအများဆုံးပေးနိုင်တာကတော့အဲတမတော်ဖြစ်တယ်။နောက်ဒုတိယအများဆုံးပေးနိုင်တာကအစိုးရဖြစ်တယ်။ဒီတိုင်းရင်းသားတွေကတော့အနည်းဆုံးပေးနိုင်တယ်အပိုင်းမှာပါတယ
်။ဒါပေမဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးဥပမာဆိုကြပါစို့တိုင်းရင်းသားတွေဘက်ကတချို့က Federal Army ဖြစ်ရမယ်။ဘာညာတောင်းဆိုတဲ့ဟာတွေလောလောဆယ်မှာလက်တွေ့အကောင့်ထဲပေါ်နိုင်သလား။အေးဟာဟာအေးဟာတစ်ချက်နောက်တစ်ချက်ကဥပမာအဖြစ်ခိုးရုံးကလွတ်လိုက်ရပြီခါစားလို့ပြည်နယ်ခုနှစ်ခုပဲဖြစ်ရမယ်ဆိုတဲ့ကိစ္စကတော့ရုပ်တရက်ပြောင်းနိုင်မှုလွယ်တယ်ထင်ပါသလားအဲ့တောင်းဆိုချက်တွေဟာလောလောဆယ်မှာတော့သိပ်ပြီးတော့များဦးတောင်းတာကြမနေဘူးလားလို့မစဉ်းစားနိုင်ဘူးလားခင်ဗျာ
စဉ်းစားနိုင်တယ်ခင်ဗျာအဲ့ခုနဦးကျော်လာစံလာပြောတာနှစ်ချက်နော်တစ်ချက်ကတော့အဲ့ Federal Army ပေါ့လေနော
်ဟုတ်ကဲ့
ပြည်တော်စုတမတော်ပေါ့နောက်တစ်ချက်ကတော့အဲ့ဦးကျော်သာပြောတာ
ပါလေပြည်နယ်ပြည်နယ်ဗမာဟိုကပြည်နယ်တစ်ခုဖြစ်နေလူမျိုးစုကသာအခြေခံတဲ့ပြည်နယ်တွေပေါ့ဟိုတုန်းကလိုပဲ
အာဟုတ်ကဲ့အဲ့ဒီဟိုဆို ethnic base ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့အဲ့ဒီပြည်တော်စုအာတမတော်ဖွဲ့စည်းစောင့်စုချက်ကတော့ကျွန်တော်ထင်တာကတော့ဟိုယထပူရကြတယ်ဒါပေမဲ့ဘုံဝင်တကယ်နဲ့ဖြစ်နေတဲ့ကိစ္စမဟုတ် အခြားနိုင်ငံတွေကိုကျွန်တော်တို့ပြန်ပြီးလေ့လာကြည့်တဲ့ခါမှာအဲ့ဒီလိုမျိုး SSR ခေါ်တာပေါ့နော် security နဲ့စစ်တပ်နဲ့ပြုတ်ပြင်းရေးကိုဆန်ဆန်တဲ့ကိစ္စတွေဟာတော်နှစ်ပေါင်းတော့တခါတည်း10နှစ်ကြီးပြီတော့လောက်ရတာ
ဟုတ်တယ်
ဆိုတော့ကျွန်တော်တို့ကအခြေခံအားဖြင့်အဆက်ဆောင်နေဖြစ်နေတဲ့ဒီတမရော်ကြီးစိုးမှုကိုဗမာလူမျိုးစုတွေကပဲအလုံးအပေါ်စီးရနေကန်ဟားတဲ့အခြေအနေကိုတို့ကပြောင်းပြနိုင်တဲ့အခြေအနေမျိုးကိုတော့ကျွန်တော်ဆန္ဒလက်ခံဖို့လိုမယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါ divine ပေါ့လေနော်ဒါတောင်းဆိုချက်ကမှန်တယ်ဒါပေမဲ့အခြေယူရမယ်တစ်ချိန်တည်းမှာပဲစစ်တပ်ဘက်ကလည်းတို့မှလူတို့ပို့ချောတို့လုံနေတဲ့အနေအထားမျိုးတို့မှရှိဖို့လိုအဲ့နောက်တစ်ချက်ကတော့အဲ့ဒီပြည်နယ်တောင်းတဲ့ကိစ္စဟလာဦးဦးကျော်ကလည်းပြော
ဟုတ်တယ်ဟုတ်တယ်လူမျိုးစု
ပြည်နယ်တောင်းတဲ့ကိစ္စကသူကနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ရှိရင်ဆိုပြည်နယ်တွေကနေပြီးနောက်ကပြည်နယ်အစ်စ်တွေအစ်စ်တွေခွဲထွက်ဖို့ပေါ့လေအဲ့လိုတောင်းတဲ့အဥ္စာတစ်ပိုင်းနောက်တစ်ပိုင်းကျတော့ national area လို့ခေါ်တဲ့အဲ့ဒီကိုယ်ပိုင်အုပ်ချုပ်ခဲ့အဲ့ဒီအဲ့လူမျိုးစုဒေသပေါ့နော်အဲ့ဒါတစ်ပိုင်းပေါ့အဲ့နှစ်ပိုင်းကလည်းအဲ့တော့တောင်းဆိုချက်ကမှားလို့မဟုတ်ဘူးသူတောင်းဆိုချက်မှန်တယ်ဒါပေမဲ့အဲ့ဒါကိုလုပ်ဖို့အတွက်ကကျွန်တော်တို့ကအကုန်လုံးဝိုင်းထိုင်ပြီး stakeholder တွေအားလုံးဝိုင်းထိုင်ပြီးတော့အဲ့လက်တွေရည်ဆွဲညှိနှိုင်းပြီးတော့အဲ့ဒီလိုဖြစ်ရင်တော့ကျွန်တော်တို့လုပ်လို့ရတယ်ဒီလိုဖြစ်ရင်လုပ်လို့မရဘူးအဲ့ဒါတွေအားလုံးကျွန်တော်တို့သဘောတူပြီးတဲ့ criteria ခေါ်တော့အဲ့ဒါကျွန်တော်တို့ရမှဂျန်ရတယ်အဲ့ဒါရတစ်စစ်စီသူကလုပ်လို့ရတယ်အလုပ်ကိုဆိုတော့ကျွန်တော်စဉ်းစားတော့တောင်းဆိုချက်မှန်တယ်ဒါပေမဲ့ကျွန်တော်တို့ကအချိန်ယူဖို့လိုတယ်အဲ့ဒီဗမာပြည်နယ်ထောင်မိုးနဲ့ကိစ္စနဲ့ပတ်သက်ပြီးရတော့ဒါလည်းချိန်လေးညှိနှိုင်းလို့မရတဲ့အလုပ်မဟုတ်ပါဘူးလုံလို့ရပါတယ်အဲ့ဒီဗမာလူမျိုးစုအများစုနေထိုင်တဲ့ဒေသတွေကိုအကုန်လုံးပေါင်းပြီးသူတို့ဗမာပြည်နယ်ထောင်ကျင်နေဆိုလက်တော့ထောင်လို့ရတာ哦တကယ်လို့အဲ့ဒါကိုထောင်ပြီးတဲ့နောက်ပိုင်းအဲ့ဒီစုဟိုရောပြီးနေတဲ့အဲ့ဒီတိုင်းနေရှိတယ်ဗျာနော်တိုင်းနေဒေသကြီးခေါ်တော့အဲ့နေရာဒေသတွေကိုလည်းတို့ကnationality state လာပါလားတို့ခေါ်လားအဲ့လူမျိုးစုတွေစုပေါင်းနေထိုင်တဲ့ state အနေနဲ့တို့ကတောင်းမချင်လဲတို့ကတောင်းမလို့ရတာဒါတွေကအကုန်လုံးကြောက်ချင်တာစဝိုင်းထိုင်ပြီးညှိနှိုင်းပြီးလှုပ်လို့ရတယ်လို့ပါဒါပေမဲ့အခြေပေးဖို့လိုတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုဝိုင်းထိုင်ညှိနှိုင်းနိုင်မဲ့အဆင့်ရောက်ဖို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ယုံကြည်မှုတောင်အပြည့်အဝရှိသေးရလားဆိုတာမေးစရာဖြစ်နေပါဘူးတော့
ကျွန်တော်တို့အဲ့ဒီပထမဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုကျွန်တော်တို့အခုချိန်ထိကျွန်တော်တို့မကျော်လွှားနိုင်မကျော်လွှားနိုင်တာကဘာကြောင့်လဲဆိုတော့အဆွေနေပွားဝိုင်းဝိုင်းမှာထိုင်နေတဲ့လူတွေကကိုအလုံးကျွန်တော်တို့တန်းတူညီမျှအနေအထားမျိုးလက်ခံတဲ့အတွေ့အခေါ်မျိုးတူရှိဖို့လိုတယ်တဲ့တယ်ပြောချင်တာတော့တတ်မတော်အုတ်ချွေးကြီးလူတန်းကသူတို့နဲ့အတူတူဝိုင်းထိုင်တဲ့လူတွေရဲ့အပေါ်မှာနေတယ်လို့ကိုတော့သူတို့တတ်မှတ်တာသမန္တအတွက်ကြောင့်မို့ကျွန်တော်တို့ကတန်းတူညီမျှတဲ့ညီကိုရှိတဲ့သုံးမလို့ရှိရင်ဆွေးနွေးပွဲဆွေးနွေးပတ်လို့တို့ကမတတ်မှတ်တဲ့အတွက်ကြောင့်မို့အဲယုံကြည်မှုတည်ဆောက်ရေးဆိုတဲ့ဥစ္စာကြီးကတို့ကလောကကျွန်တော်တို့မစနိုင်တာဖြစ်တယ်ဟု
တ်ကဲ့အ
ဲ့တော့ပထမတစ်အချက်အနေနဲ့ကတော့တို့ကတော့သူ့ကိုသူတခြားလူတွေနဲ့အလုံးတန်းတူပါကျွန်တော်တို့အတူတူပေါင်းပြီးလှုပ်တဲ့အစည်းအဝေးဆွေးနွေးပွဲကြီးပါအတူတူပေါင်းပြီးဆွဲတဲ့အကြံအစည်ကြီးပါဆိုတော့အဲ့ဒါကိုတို့ကလက်တွေ့ကြယုံကြည်ကြည်လုံးမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာအဲ့ဒီယုံကြည်မှုတည်ဆောက်ရေးဆိုတာမဖြစ်နိုင်ကြမရှိပါဘူးဖြစ်နိုင်ပါတ
ယ်ဟုတ်ကဲ့ဦးဆိုင်ဝန်ဆိုင်ကျွန်တော်တို့နှစ်ယောက်ဆွေးနွေးတာဟာများသောအားဖြင့်အခုကျင်းပလက်တန့်သောဒုတိယအကြိမ်ဒုတိယပင်လုံညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးတော့မဖြစ်နိုင်တဲ့အခြေအနေတွေကိုပြောတော့အဖြစ်ရှိတော့ငါစိုးမြင်တယ်လို့ပြောကောင်းပြောကြပါတယ်ဒါပေမဲ့ကျွန်တော်စိတ်ထက်မှာတော့ဘာပဲဖြစ်စီဒီခက်ခဲတွေအလုံးကိုကြော်လွှားပြီးတော့ဒီညီလာခံအောင်မြင်ပါစေလို့တော့ကြွတောင်းပါတယ်ဦးဆိုင်ဝန်ဆိုင်
ကျွန်တော်လည်းဒီညီလာခံကိုယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုတဲ့ဥစ္စာတစ်ချက်တည်းတည်းပဲဖြစ်ပါစေကျွန်တော်လည်းဆုတောင်းပါတယ်ဦးကျော်စံသာအနီးတို့
ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တော်တာရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညဓာတ်ရီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်ရရှိများရှင်မြန်မာနိုင်ငံမှာတန်းကနေကိုတန်းထိအတန်းတင်စာမေးပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရာပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့စာမေးပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးစိုးသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရာမှာပွင့်လင်းမြင်သာမှုမရှိမှဟုစိုးရိမ်သူတွေလည်းရှိကြပါရယ်။ပညာရေးကဏ္ဍမှာပြုမြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ တော်ရရှင်တွေအနေနဲ့စနစ်တည်ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်။
တော်တာရှင်တွေအနေနဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါရစေ။ခုတစ်ခါမှာတော့အပတ်စဉ်အားကစားခဏကိုနားဆင်ကြအောင်ပါ။ကိုရနိုင်တင်ဆက်ထားပါတယ်ရှင
်။ဟုတ်ပါပါဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကင်မရွန်သင်းကတော့အီဂျစ်ကိုအနိုင်ရပြီးတော့အာဖရိကချန်ပီယံဖြစ်သွားပါပြီ။ဘာစလိုနာအသင်းကဘရာဇီးလ်တိုက်စစ်မှုအောင်ရော်နယ်ဒီညိုကိုပြန်ခေါ်လိုက်ပါပြီ။တနင်္ဂနွေနေ့ကအမေရိကန်စူပါဘောဖိုင်နယ်မှာတော့နယူးအင်္ဂလန်ပေထရီယော့အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နောက်ဆက်ခွန်အာဖရိကဖလားဘောလုံးပွဲမှာတော့ကင်မရွန်အသင်းကချန်ပီယံဖြစ်သွားပါတယ်။ကမ္ဘောနိုင်ငံမှာတနင်္ဂနွေနေ့ကကင်မရွန်အသင်းနဲ့အီဂျစ်တို့ဖိုင်နယ်ကစားကြတာမှာကင်မရွန်က2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။အီဂျစ်ကပထမပိုင်းမှာဂိုးအရင်သွင်းခဲ့ပေမဲ့ကင်မရွန်ကဒုတိယပိုင်းမှာ2ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာ2ဂိုးတကိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာကင်မရွန်အသင်းအတွက်တော့အာဖရိကဖလားကို5ချိန်မြောက်ရရှိတာလည်းဖြစ်ပါတယ်ခင်ဗျာ။
အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်မှာရှယ်စီနဲ့အာဆနယ်တို့ရဲ့လန်ဒန်ဒါဘီပွဲကိုကစားခဲ့ကြပါတယ်။ရှယ်စီအသင်းရဲ့စတန်ဖို့ဘရစ်မှာကစားခဲ့ကြတာမှာရှယ်စီကအာဆနယ်ကို3ဂိုးတကူနဲ့အနိုင်ရသွားပါတယ်။ဒါကြောင့်ရှယ်စီအသင်းဟာစရထိတ်မှာ12မှတ်အသာနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ရှယ်စီနိပြအန်တိုနီယိုကွန်တီပြောတာကတော့
We worked very well. I'm pleased for my players.
ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါတယ်။ကျွန်တော်ကစားသမားတွေအတွက်ဝမ်းသာပါတယ်။ဒီဘွဲကအရန်ကိုအရေးကြီးလို့သူတို့ကနိုင်ဖို့လဲဆန္ဒပြင်းပြနေကြပါတယ်ဒီတစ်ပတ်ကအရန်အရေးကြီးပါတယ်တစ်ပတ်အတွင်းမှာလီဗာပူးအာဆင်နယ်တို့ ਨੇ ကစားခဲ့ရတာပါဒါပေမဲ့အမှတ်ပေးဘွဲကမပြီးသေးပါဘူးကျွန်တော်တို့အနေနဲ့တည်ထားဖို့ကကျွန်တော်တို့ရဲ့အိမ်မက်တွေကိုအကောင့်ထဲဖော်ကျင်နေဆိုရင်တော့ဆက်ပြီးတော့အစွမ်းကုန်ကြိုးစားလေ့ကျင့်သွားရမှာပ
ါစပိန်ဘက်မှာတော့ဘာစလိုနာအသင်းအနေနဲ့ဒီနေ့ဘောလုံးရာသီမှာလာလီဂါချန်ပီယံဖြစ်နိုင်သေးတယ်လို့ဒိုက်စမူနေမာကပြောလိုက်ပါတယ
်စင်တာsinta eh ta un poquito difícil
မနေ့တုန်းကတော့ကျွန်တော်တို့ဒုတိယညကအသင်းထက်ဆက်နှမအသာရနေပြီမဲ့ကျွန်တော်အမှတ်မမှားဘူးဆိုရင်တော့တကယ်တမ်းဘောလုံးရသည့်အကုန်မှာကြတော့တမတ်နှမအသာနဲ့ပဲချန်ပီယံဖြစ်ခဲ့တာပါကစားဖို့ပွဲတွေအများကြီးကြံပါသေးတယ်ဒါကြောင့်မလို့ဘာမှမဆိုဖြစ်နိုင်ပါသေးတယ်ကျွန်တော်တို့အနေနဲ့ပွဲတွေကိုပဲအယုံစိုက်ထားသလိုချန်ပီယံလည်းဖြစ်ချင်ပါတယ
်ဘာစလိုနာနီးပြအန်ရီကေကလည်းသူတို့အနေနဲ့အခုချိန်မှာခြေစွမ်းမတီးမငြိမ်ဖြစ်နေပြီမဲ့လဲချန်ပီယံဖြစ်နိုင်သေးတယ်လို့ပြောပါတယ်အခုလောလောဆယ်မှာတော့ဘာစလိုနာအသင်းဟာမဟာပြိုင်ဘက် Real Madrid ထက်ပွဲပိုကစားထားသလို Real ထက်လည်းအမှတ်နည်းနေတာပါဘာစလိုနာအသင်းအနေနဲ့နေမားနဲ့နီးပြအန်ရီကေတို့ပြောသလိုဒီနေ့မှာချန်ပီယံဖြစ်နိုင်မလားဆိုတာကတော့ဘောလုံးရာသီအကုန်ပါပဲစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာဘာစလိုနာအသင်းကကမ္ဘာကျော်ဘောလုံးသမားရော်နယ်ဒီညိုကိုပြန်ခေါ်လိုက်ပါပြီ။ဒါပေမဲ့အခုတစ်ခေါက်ပြန်ခေါ်လိုက်တာကတော့ကလပ်အသင်းရဲ့တာဝန်ဖြစ်နဲ့ပြန်ခေါ်လိုက်တာဖြစ်ပါတယ်။ရော်နယ်ဒီညိုကတော့အသင်းကအခုလိုပြန်ခေါ်ခဲ့တဲ့အတွက်သူ့အနေနဲ့ဝမ်းသာရတယ်လို့ဖေဗရူလာ3ရက်နေ့ကပြောလိုက်ပါတယ်
။ Para mí todavía continúan los mejores, los mejores equipos del mundo.
ဘာစီလိုနာတန်မန်ဖြစ်ရတဲ့အတွက်ကျွန်တော်နဲ့အတူကျွန်တော်မိသားစုရောတငယ်ချင်းတွေပါအရန်ပျော်နေကြပါတယ်။အသင်းကအခုလိုမျိုးတန်မန်ဖြစ်နေပြန်ခေါ်လို့ပြောမပြတက်လောက်အောင်ကျေးဇူးတင်ပါတယ်။ဘာစီလိုနာအသင်းအတွက်ကျွန်တော်တက်နိုင်တဲ့ဘက်ကနေပြီးတော့အကောင်းဆုံးဆောင်ရွက်တော့မှာပါ
။ရော်နယ်ဒီညိုဟာ2003ခုနှစ်မှာ PSG ကနေဘာစီလိုနာကိုပြောင်းလာခဲ့တာဖြစ်ပြီးတော့ဘာစီလိုနာအသင်းမှာ9နှစ်ကစားပြီး2006ဥရောပချန်ပီယံစ်လိဂ်ဖလားလာလီဂါနဲ့တခြားဆုဖလားတွေအပြင်ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကိုလည်း2004နဲ့2005ခုနှစ်တည်းမှာနှစ်နှစ်ဆက်တိုက်ရခဲ့ပါတယ်ခင်ဗျာ။
Go, 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 I
အင်္ဂလန်ရဲ့ Chelsea ကစားသမားဟောင်း Frank Lampard ကတော့ဘောလုံးကစားတာကနေအားယူလိုက်ပါပြီ။အသက်38နှစ်ရှိပြီဖြစ်တဲ့ American Major League က New York City မှာကစားနေတဲ့ Lampard ကသူ့အနေနဲ့ဘောလုံးကစားတာကနေအားယူပြီးလို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေကြေညာခဲ့တာပါ။ West Ham လူငယ် Academy ကနေအသင်းကြီးထိတက်လာခဲ့ Lampard ဟာ2001မှာတော့ Chelsea အသင်းကိုပြောင်းခဲ့ပြီးတော့ Chelsea အတွက်649ပွဲကစားပြီး212ဂိုးနဲ့ဂိုးအများဆုံးသွင်းသူဖြစ်တဲ့စံချိန်တင်ထားတာပါ။သူဟာ Chelsea နဲ့အတူ Europa Champions League ဖလား2ချိန်၊ Europa League ဖလား2ချိန်၊ Premier League 3ချိန်၊ FA ဖလား4ချိန်၊ League ဖလား2ချိန်နဲ့ Community Dine တွေရခဲ့ပါတယ်။22နှစ်တာကြီးစားဘောလုံးသမားဘဝတက်တန်းတစ်လျှောက်မှာပွဲပေါင်း1000ကျော်ကစားပြီးတော့ဂိုးပေါင်း300ဂိုးသွင်းထားခဲ့သူဖြစ်ပါတယ်ခင်ဗျာ။ Australia နိုင်ငံက A League မှာတော့ဘောလုံးသမားတယောက်လူစားဝင်မလို့လုံနေတဲ့အချိန်မှာပဲဒိုင်ကသူ့ကိုအနီကပ်ပြပြီးတော့ထုတ်လိုက်ပါတယ်။ Australia တိုက်စစ်မှု Team K Hill ဟာ Melbourne City နဲ့ Melbourne Victory တို့ကစားတဲ့ပွဲမှာလူစားဝင်မလို့လုံနေတော့ Melbourne Victory အသင်းကသွင်းလိုက်တဲ့ဂိုးနဲ့ပတ်သက်ပြီးတော့မချေနှက်လို့အရန်တိုင်းကိုစောရကတက်ခဲ့တဲ့အတွက်ကွင်းလယ်တိုင်းကသူ့ကိုအနီကပ်ပြပြီးတော့ထုတ်ခဲ့တာပါ။ကံကောင်းတာကတော့လူစားမလဲရသေးတဲ့အတွက် K Hill အနီကပ်ပြခံရပေမဲ့လည်းသူ့ရဲ့ Melbourne City အသင်းကတော့11ယောက်နဲ့ဆက်ပြီးကစားသွားခဲ့ရပါတယ်အမေရိကန်နိုင်ငံမှာလူကြိုက်အများဆုံးအားကစားနည်းတစ်ခုဖြစ်တဲ့ American ဘောလုံးပြိုင်ပွဲနောက်ဆုံး final ကိုတနင်္ဂနွေနေ့ကကစားခဲ့ကြပါတယ်။အခုနဲ့ Super Bowl final ကိုတက်လာတာကတော့ Atlanta Falcon အသင်းနဲ့ New England Patriots အသင်းတို့ပါ။ Atlanta Falcon အသင်းကအမှတ်20ဖြတ်ပြီးတော့ပွဲတော်လျှောက်မှာဦးဆောင်နေခဲ့ပေမဲ့နောက်ဆုံးမှာတော့28မှတ်စီတည်ကျပြီးတော့အချိန်ပိုကစားတာမှာ New England Patriots အသင်းက34မှတ်28မှတ်နဲ့အနိုင်ရပြီးတော့2019 Super Bowl Champion ဖြစ်သွားခဲ့ပါတယ်။New England အသင်းဟာဒီပွဲအနိုင်ရလိုက်တဲ့အတွက်အခုဆိုရင် Super Bowl ပြိုင်ပွဲကိုအနိုင်ရတာဟာ၅ချိန်မြောက်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။ PNN တင်ဆက်သွားတဲ့အားကစားကဏ္ဍကိုနားဆင်ကြကြရတာပါ။ခုခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကကြီးညာပေးပါမယ်ရှင
်။မူဆလင်လူဦးရေအများဆုံးရှိတဲ့နိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြီးခဲ့တဲ့လအမိန့်ကိုဖက်ဒရယ်တရားသူကြီးတူကဆိုင်းငံ့ထားတာမှာဥပဒေကြောင်းအရခိုင်လုံမှုရှိမရှိဆိုတာကိုဒီသတင်းပတ်အတွင်းဆုံးဖြတ်ပွဲရှိတယ်လို့ဆန်ဖရန်စစ္စကိုအခြေစိုက်အမေရိကန်ယူကန်တရားရုံးတစ်ခုကပြောပါတယ်။လူဝင်မှုဆိုင်ရာသူရဲ့အမိန့်ကိုတရားရုံးကဆိုင်းငံ့တာဟာနိုင်ငံရေးပြောကားကြောင့်ဖြစ်တယ်လို့သမ္မတထရမ့်က Twitter မှာဒီကနေ့ရေးပြီးကန့်သတ်ချက်တွေမရှိဘူးဆိုရင်နိုင်ငံလုံခြုံရေးထိခိုက်နေတယ်လို့သတိပေးလိုက်ပါတယ်။အမေရိကန်ထက်လွတ်တော်မှ Jeff Sessions ကိုရှေ့နေကြုပ်ဖြစ်အတည်ပြုခံထားရေးအထက်လွတ်တော်မှာဒီကနေ့ညနေပိုင်းမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အထက်လွှတ်တော်မှာ Republican အမတ်ကအများစုဖြစ်ပြီးထောက်ခံမဲ့ထက်ဝက်ကျော်ရယုံနဲ့ Mr. Sessions ကိုအတည်ပြုခံထားနိုင်မှာပါ။လူဝင်မှုကြီးကြပ်ရေးပိုင်းနဲ့လူမှုခွင့်ရေးပိုင်းမှာ Mr. Sessions ရဲ့အတိတ်ကပြောဆိုလှုံ့ဆော်ချက်တွေပေါ့ဒီမိုကရက်အမတ်တွေကအပြင်းထန်မေးခွန်းထုတ်ခဲ့တယ်လို့တရားဥပဒေစိုးမိုးရေးတဲ့နိုင်ငံရေးကိုရှေ့တန်းတင်လုပ်မဲ့သူဖြစ်ပြီးတော့သမ္မတ Trump နဲ့တိတ်နီးကပ်လွန်းတယ်လို့လည်းဆိုကြပါဗျ။ American လူဝင်မှုကြီးကြပ်ရေးစနစ်ကိုပြောင်းလဲမှုကြီးတွေလုပ်ပြမဲ့ဥပဒေမူကြမ်းတစ်ရပ်ကိုပူးတွဲရေးဆွဲနေတယ်လို့ Republican ထက်လွှတ်တော်အမတ်နှစ်ယောက်ကပြောပါဗျ။နှစ်စဉ်နိုင်ငံတွင်းဝင်ဝင်ပြတဲ့နိုင်ငံခြားသားအရေးအတွက်ကို90ရာခိုင်နှုန်းတိချော့ချပြဖို့လုပ်နေကြတာပါ။နှစ်စဉ်ရွှေပြောင်းနေတိုင်ဝင်ပြသူအရေးအတွက်ကိုတသန်းကနေ9သိန်းတိချော့ချဖို့ဥပဒေမူကြမ်းထဲမှာပါမယ်လို့တချို့ကခန့်မှန်းထားပါဗျ။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရဲရဲဆက်ဆက်ပြုမူနေတယ်လို့ဆိုတာတွေပေါ်ပိုယမ်မင်းကြီး Francis ကဒီကနေ့အပြင်းထန်ဝေဖန်လိုက်ပါတယ်။သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကြတာတသက်ကြောင့်နှိပ်စက်ညှဉ်းပန်းခံရအသက်ခံနေကြတဲ့အတွက်သူတို့အတွက်ရောင်းဝန်းဆုတောင်းပေးကြပါစို့လို့ပုံရမ်းမင်းကြီးကပိတ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Michael Dubinsky ဖြစ်ပါတယ်။ကျွန်မ Ethan Sam ပါရှင်။ View American Than မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိ line meter 24 40 48 50အပြင် dial meter 190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.